Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2016ခုနှစ်နိုဝင်ဘာလ12ရက်စနေနေ့ညပဲအစီအစဉ်တွေစတင်နေပါပြီလိုင်းလမီတာ190လိုင်းလိုမီတာ25 32 50တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပဲသတင်းတွေကိုကိုရန်နိုင်နဲ့ကျွန်မအနားလောက်တို့ပြောပြပေးမှာပါအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တို့ရဲ့အကြီးဆုံးလက်တက်အခြေစိုက်ဆံစခန်းမှာဒီကနေ့အသေးခံဖုံးခွဲလို့လူ၄ယောက်ထပ်မံနေတည်ဆုံးပြီးတော့ဆယ်လေးဦးထပ်မံနေတန်ရာရသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာပဲနိုင်ငံခြားရေးဝန်ကြီးအပါအဝင်အဓိကဝန်ကြီး၃ဦးကိုလွတ်တော်အများစုကဒီကနေ့မဲပေးပြီးတော့ရထုကဖယ်ရှားလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံသဘောမျိုးကြီးတွေမှာ၃ရက်မြောက်နေ့အဖြစ်ဆက်ပြီးဆန္ဒပြခဲ့ကြသလိုလာမယ့်နေ့တွေမှာလည်းဆက်ပြီးဆန္ဒပြပွဲလုပ်သွားမယ်လို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့ကျင်းပတဲ့အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုညီလာခံမှာဘယ်အကြောင်းအရာတွေကိုအဓိကထားဆွေးနွေးခဲ့ပါသလဲ
ကျွန်တော်တို့တိုင်းရင်ဒီမိုကရေစီရဖို့တိုးတက်ဖို့မျိုးဖို့ဆိုရင်ငြိမ်းချမ်းရေးရာမရှိဖြစ်လိုအပ်တဲ့အတွက်အားလုံးပါဝင်နိုင်ဖို့ဟာအရေးကြီးတာပါကျွန်တော်တို့တိုင်းရင်သားအစုအဖွဲ့လေး
စီကံရှိရေးနဲ့ညီညွတ်ရေးအကြောင်း NLD ပါတီရဲ့ပြောခွင့်ရဦးညံဝင်းရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တခါဆက်သွယ်ရေးပုံမှာ66ဂါကြီးကိုလွတ်လပ်စွာပြောဆိုခွင့်ကိုဟန့်တားတဲ့ဥပဒေမျိုးတွေဖျက်သိမ်းတဲ့နေကြောင်းဥပဒေပညာရှင်တွေကတောင်းဆိုချက်နဲ့အတူတချိန်ကလောင်းကစားတွေမှုရစေဝါတွေလွှမ်းခြုံနေတဲ့မိုက်ဂျာယာမျိုးလေးမှာဥပဒေတင်နှံကြောင်းဖွင့်ထားပြီး Federal Snitch တွေကိုတင် जा ပေးနေတဲ့အကြောင်းနားဆင်ရမယ့်မြန်မာတခွင်အစီအစဉ်ကိုလည်းထုတ်လင်းပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ကြီးညာပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးလရဲ့မြောက်ဘက်မှာရှိတဲ့အမေရိကန်တို့ရဲ့အကြီးဆုံးဘက်ဂရမ်လေတပ်အခြေစိုက်စခန်းမှာဒီကနေ့အသေးခံပုံခွဲလို့လူ၄ယောက်ထပ်မံနေတေဆုံးပြီးတော့၁၄ဦးထပ်မံနေတန်ရာရသွားပါတယ်။အခြေစိုက်စခန်းရဲ့စားတောက်ခံပြင်မမှာပောက်ကွဲမှုဖြစ်ပွားခဲ့တာလို့အာဖဂန်သတင်းဌာနကပြောပါတယ်။ဒီအသေးခံပုံခွဲတိုက်ခိုက်မှုကိုရှုံချတဲ့အကြောင်းနဲ့တေဆုံးတန်ရာရသွားသူတွေရဲ့မိသားစုဝင်တွေနဲ့အတူစီးလုံးညှဉ်းပန်းစွာရပ်တည်နေပါတယ်လို့အာဖဂန်အစိုးရအကြီးအကဲအဗ်ဒူလာအဗ်ဒူလာကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ညွန်ပေါင်းတပ်တွေနဲ့အာဖဂန်ပြည်သူတွေကိုတိုက်ခိုက်နေတဲ့လူတွေကိုတံပြန်ဖို့နဲ့ပုံမကောင်းမွန်တဲ့အာဖဂန်နစ္စတန်နိုင်ငံတစ်ခုဖြစ်လာဖို့တင်နန်းတွေအကြံဉာဏ်တွေနဲ့ဆက်ပြီးတော့ကူညီပေးသွားမယ်လို့ NATO ဥဆောင်တဲ့ Resolute Support Mission ရဲ့ဗိုလ်မှူးကြီး John Will Nicholson ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရ Zabihullah Mujahid ကပြောပါတယ်။တိုက်ခိုက်မှုမလုပ်ခင်လှပိုင်းအလို့ကလေးကလေတပ်စခန်းမှာအလုပ်သမားအဖြစ်ဘုံခွဲသမားကဝင်ရောက်လုပ်ကိုင်နေခဲ့တာလို့သူကပြောပါတယ်။အာဖဂန်တပ်သားအပါအဝင်အမေရိကန်တပ်သား20ကျော်တေဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့တာလီဘန်ပြောခွင့်ရကဆိုပါတယ်။ဒါပေမဲ့လည်းဒီလိုတိုက်ခိုက်မှုမျိုးတွေမှာတေဆုံးသူအရေအတွက်ကိုတာလီဘန်တို့ကချဲ့ကားပြောဆိုလို့ရှိတာပါ။မဇာအယ်ရှရစ်မျိုးကဂျာမန်ကောင်စစ်ဝင်ရုံဝင်ထဲကိုဂျာရာပရီနီကကားနဲ့မောင်းဝင်ဘုံခွဲလို့လူ6ဦးတေဆုံးပြီးတော့130ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဒီကနေ့တိုက်ခိုက်မှုဖြစ်ပွားတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံလွှတ်တော်ကနိုင်ငံသားရေးဝန်ကြီးအပါအဝင်အဓိကဝန်ကြီး3ဦးကိုလွှတ်တော်အမတ်အများစုကဒီကနေ့မဲပေးပြီးယာရုကနေဖယ်ရှားလိုက်တာကြောင့်သမရအက်စ်ရယ်ဂါနီရဲ့ညီညွတ်သောအစိုးရအဖွဲ့အတွက်နိုင်ငံရေးအရာပြင်းထန်တဲ့ထိုးနှက်ချက်ဖြစ်ပေါ်စေခဲ့ပါတယ်။ဝန်ကြီးတွေအနေနဲ့သူတို့ရဲ့တာဝန်တွေကိုလုံလောက်အောင်ထမ်းဆောင်နိုင်ခြင်းမရှိသလိုသက်ဆိုင်ရာဝန်ကြီးဌာနကနေမဖြစ်မနေသုံးစွဲရမယ့်ဖွံ့ဖြိုးတိုးတက်ရေးအတွက်ဗဏ္ဍာငွေတွေကိုအကောင့်ထဲပေါ်အသုံးပြုနိုင်ခြင်းမရှိတဲ့အတွက်ဆိုပြီးတော့ယာရုကနေဖယ်ရှားခံလိုက်ရတာပါ။လာမယ့်ဒီမတ်ဒီအတွင်းမှာဝန်ကြီးတွေရဲ့ခံကြမ္မာကိုဆုံးဖြတ်ချက်မချခင်သက်ဆိုင်ရာဝန်ကြီး၃ဦးရဲ့ဖြေရှင်းချက်တွေကိုကြားနာဖို့သူတို့ကိုလွှတ်တော်ကနေနေ့စဉ်ဆင့်ခေါ်ထားပါတယ်။ယာရုကဖယ်ရှားခံရတဲ့ဝန်ကြီးတွေကတော့နိုင်ငံသားရေးဝန်ကြီးဆာလာဟူဒင်ရဘာနီ၊ဆောက်လုပ်ရေးဝန်ကြီးမာမုတ်ဘာလီနဲ့အလုပ်သမားလူမှုဝန်ထမ်းနဲ့မတန်ဆွမ်းသူများဆိုင်ရာဝန်ကြီးနက်စရင်းအိုယခဲတို့ဖြစ်ပါတယ်။စနေနေ့မှာမဲရလတ်တွေကိုကြီးညာလိုက်တဲ့အချိန်မှာပဲအယုံကြည်မရှိမဲရကြတဲ့ရွေးချယ်ခံဝန်ကြီးတွေရဲ့အမိကိုကြီးညာပေးဖို့သမရခါနီကိုအောက်လွတ်တော်ဥက္ကဋ္ဌအဗ်ဒူရာဦးအီဘရာဟီမီကတိုက်တော်မာတယ်အတိုက်ခံပါတီကရွေးကောက်ပွဲပြိုင်ဘက်အဗ်ဒူလာကသမရခါနီရဲ့ညီညွတ်သောအစိုးရအဖွဲ့မှအစိုးရအကြီးအကဲအဖြစ်ပါဝင်လာပြီးတဲ့နောက်နိုင်ငံရေးအရာကွဲပြားမှုတွေဆက်ပြီးတော့ထွက်ပေါ်နေတာဖြစ်ပါတယ်နိုင်ငံလုံခြုံရေးနဲ့နိုင်ငံသားရေးဆန်ရမှုဝါရီနဲ့ပတ်သက်လို့ခေါင်းဆောင်တို့တို့သဘောတူညီမှုရှိပေမဲ့ဆိုရရဲ့အရေးပါတဲ့ယာရုတွေနဲ့တန်တမာယာရုခန့်ထားရေးလို့ပြည်တွင်းနိုင်ငံရေးမှာတော့သူတို့နှစ်ဦးသဘောထားတွေဆက်ပြီးတော့ကွဲလွဲနေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတအဖြစ်နဲ့ရွေးကောက်တင်မြှောက်ခံရတဲ့ဒေါ်နယ်ထရမ့်ဟာဥရောပသမဂ္ဂနဲ့အမေရိကန်နိုင်ငံတို့ကြားဆက်ဆံရေးကိုထိခိုက်စေတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌယန်ကလော့စ်ယာကာကပြောလိုက်ပါတယ်။လာမယ့်ဇန်နဝါရီလမှာသမ္မတအဖြစ်စတင်တာဝန်ယူရတဲ့ဒေါ်နယ်ထရမ့်အနေနဲ့အချိန်တွင်နှစ်နှစ်လောက်အလဟတမဖြစ်အောင်ရှောင်ရှားနိုင်ဖို့အတွက်ဥရောပမှာဘလို့လုပ်ကင်ကြတယ်ဆိုတာကိုအမြန်လေ့လာရမှာဖြစ်တယ်လို့ယာကာကလူဇင်ဘတ်နိုင်ငံမှာကျင်းပတဲ့ညီလာခံအတွင်းကျောင်းသူကျောင်းသားတွေကိုတောက်ကြနေကပြောကြားခဲ့ပါတယ်။ဒါအပြင်ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့တည်ရှိမှုအပေါ်မှာမေခွန်းထုတ်ခဲ့ကြောင်းနေတိုးအဖွဲ့ဟာဥရောပရဲ့ကာကွယ်ရေးပုံစံဖြစ်တာကြောင့်ဒါကဆိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်စေတယ်လို့ယက်ကာကညီလာခံတယောက်လာသူတွေကိုပြောကြားခဲ့ပါတယ်။ရုရှားသမ္မတပူတင်ကိုချီးကျူးခဲ့တဲ့ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့ရဲ့စူပေါင်းကာကွယ်ရေးမူဝါဒနဲ့ပတ်သက်ပြီးမေခွန်းထုတ်ခဲ့တာကြောင့်သူသမ္မတဖြစ်လာတာကိုဥရောပကောင်ဆောင်တွေကြားမှာအံ့ဩခဲ့ကြတယ်လို့တချို့လဲဆိုရင်မှုတွေရှိနေပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းမှာဒေါ်နယ်ထရမ့်ကတချို့ဥရောပနိုင်ငံတွေကနေဆက်တွေကိုဖွင့်ပေးပြီးရွှေ့ပြောင်းအခြေချနေထိုင်သူတွေကိုလက်ခံခဲ့တဲ့မူဝါဒနဲ့ပတ်သက်ပြီးဝေဖန်ခဲ့တာဖြစ်ပါတယ်။တခြားဥရောပကောင်ဆောင်တွေကတော့အမေရိကန်သမ္မတနဲ့လက်တွဲလှုပ်သွားဖို့မျှော်လင့်တယ်လို့ပြောကြားခဲ့တာကြောင့်ယက်ကာရဲ့အခုပြောကြားချက်ကတော့အဲ့ဒီကောင်ဆောင်တွေနဲ့မတူဘဲကွဲလွဲနေတာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ဝန်မျိုးကြီးတွေမှာတောက်ကြနေက၃ရက်မြောက်နေ့အဖြစ်နဲ့ဆက်ပြီးတော့ဆန္ဒပြခဲ့ကြပြီးတော့လာမယ့်နေ့တွေမှာလည်းလူမှုဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတွေကပြောလိုက်ပါတယ်။ Oregon ပြည်နယ် Portland မြို့မှာတော့ဆန္ဒပြသူရာပေါင်းများစွာဟာတောက်ကြနေကလမ်းနေပေါ်ကိုထွက်ပြီးဆန္ဒပြခဲ့တာကြောင့်ရင်ကျောပိတ်ဆို့မှုတွေဖြစ်ခဲ့တယ်လို့လမ်းနေမှာလည်းမုတ်ဆေးတွေမှုတ်ပြီးတော့ကန့်ကွက်ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကမိလောင်နေတဲ့အရာဝတ္ထုတွေနဲ့ရဲတွေကိုပစ်ခဲ့တာကြောင့်ရဲတွေကမျက်ရည်ကိုပုံနေမိသားပိုက်တွေနဲ့နေနှင်းခဲ့ပါတယ်။ဆန္ဒပြပွဲအတွင်းလူတယောက်တနက်နဲ့ပစ်ခံခဲ့ရပြီးတော့အချက်လက်အသေးစိတ်ကိုတော့မသိရသေးပါဘူး။လော့စ်အန်ဂျလိစ်မြို့မှာတော့ရဲက185ယောက်ကိုဖမ်းဆီးလိုက်ပြီးအဲ့ဒီတက်ကအတော်များများဟာအယ်လီမြို့ရဲ့ရင်အသွားလာများတဲ့ကမ်းလှမ်းမကြီးတွေကိုပိတ်ဆို့ဖို့ကြိုးစားတာကြောင့်ဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။နယူးယောက်မြို့မှာတော့လူရာနဲ့ချီပြီးတော့ Washington Square ပန်းချံမှာစုဝေးပြီးတော့အဲ့ဒီကနေနိုင်ငံရေးဆန္ဒပြပွဲတွေမှာစုဝေးလက်ရှိတဲ့ Manhattan Union Square ကိုချီတက်ခဲ့ကြပါတယ်။ဒါကိုမြစ်တာတရားနဲ့လွှမ်းခြုံတဲ့လူမှုစုဝေးပွဲလို့နာမည်ပေးထားပြီးတော့မြစ်တာတရားက Donald Trump ရဲ့အမုန်းတရားတွေကိုအနိုင်ယူသွားမှာဖြစ်ကြောင်း Trump ဟာကျွန်တော်တို့သမရမဟုတ်ဘူးလို့ကြွေးကြော်တဲ့ကိုကြွေးကြော်ပြီးတော့လမ်းတစ်လျှောက်မှာကြီးတက်ဆန္ဒပြခဲ့ကြပါတယ်ဖီလာဒယ်ဖီးယားမြို့မှာတော့ကျောင်းသားကျောင်းသူတရားလောက်တမ်ပေါ်တက်ကတော်ကနေမြို့တော်ခန်းမကိုကြီးတက်ခဲ့ပြီးတော့ထရမ့်ဟာနိုင်ငံကိုမပေါင်းစည်းစီပဲကွဲသွားစီမှာဖြစ်တယ်လို့ပြောပါတယ်ဒါပြင်မိုင်အမီနဲ့အတ္လန်တာမြို့တွေမှာလည်းလူတွေရာနဲ့ချီဆန္ဒပြခဲ့ကြပြီးတော့ဒီကနေ့စနေနေ့မှာလည်းနယူးယောက်အယ်လီနဲ့လာစ်ဗေးဂတ်စ်မြို့တွေမှာဆန္ဒပြဖို့ရှိပါတယ်ခင်ဗျာ
UA American အတန်ညဘက်မြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအေမြန်မာပိုင်းကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုရာထူးကဖြုတ်ချပေးဖို့ထောင်ထောင်ချီတဲ့လူတွေဒီကနေ့ဆိုးမျိုးတော်မှာစုဝေးပြီးတော့တောင်းဆိုဆန္ဒပြကြပါတယ်။လူမှုစုဝေးပွဲကိုလူပေါင်း2,600လောက်ပါဝင်ဆင်နွှဲနေကြတယ်လို့ရဲကဆိုပေမဲ့စုဝေးပွဲကောင်းဆောင်တွေကတော့လူသတန်းလောက်ပါဝင်ခဲ့တယ်လို့ဆိုပါတယ်။တာဟာနှစ်ပေါင်း30ကျော်အတွင်းမြို့တော်ဆိုးရဲ့အကြီးအမားဆုံးဆန္ဒပြပွဲဖြစ်ပါတယ်အငင်းပွားစရာဖြစ်နေတဲ့အကျင့်ပြတ်ခြားဆောင်မှုတည်င်းတွေကြောင့်သမရပတ်ကွန်ဟေကိုနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုနေကြတာပါအထက်ဆန်းကျောင်းသားတွေသီလရှင်တွေလှည့်သမားတွေနဲ့ကလေးသင်ငယ်တွေအပါအဝင်ပင်စင်စားတွေကပါအေးသမရအိမ်တော်ရှိမှချီတက်ဆန္ဒပြပြီးတော့သမရနှုတ်ထွက်ပေးဆိုပြီးတော့ကြွေးကြော်ခဲ့ကြပါတယ်သမရပတ်ကွန်ဟေဟာဒေါ်လာမီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့ကိစ္စနဲ့အစုံစမ်းစစ်ဆေးခန့်ရတာပါသမရပတ်ကွန်ဟေကိုအကျင့်ပြတ်ခြားဆောင်မှုရှိအောင်လုပ်လို့မရတဲ့ကောင်းဆောင်တယောက်အဖြစ်မြင်အောင်သူနဲ့နေပေါင်းများစွာခင်မင်လာတဲ့မစ်ချိုဆွန်ဆီကတည်တည်ချာချာစီစဉ်ပြီးတော့ပုံဖော်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရတာပါဒီစုံစမ်းစစ်ဆေးမှုတွေကြောင့်လဲသမရပတ်ကွန်ဟေတဖြည်းဖြည်းနဲ့အထီးကျန်ဖြစ်လာတယ်လို့အနာလဲမှဲ့လာနေတာဖြစ်ပါတယ်Miss Choi ကလည်းသမရနဲ့ပုံကိုရေးအရခင်မင်းရင်းနေတဲ့အတွက်သူတီထောင်ထားတဲ့အားကစားဆိုင်ရာလူမှုရေးအဖွဲ့နှစ်ဖွဲ့ကို Corporation ကြီးတွေကဒေါ်လာ68တန်းလူရန်အောင်သွန်အားပေးခဲ့ပြီးတော့အဲ့ဒီလူရန်ငွေအတော်များများကိုသူ့ရဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေစီကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးတော့စုံစမ်းစစ်ဆေးခံရတာဖြစ်ပါတယ်
။အိန္ဒိယဆိုရကရူပီးငွေစက်ခု900တန်းနဲ့1000တန်းတွေကိုဖျက်သိမ်းတော့မယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာအဲ့ဒီငွေတွေကိုလဲဖို့အတွက်လူတွေတန်းနဲ့ချီပြီးတော့ အိန္ဒိယနိုင်ငံမှာစောင့်ဆိုင်နေကြပါတယ်ငွေလဲလှယ်ဖို့အတွက်စောင့်နေတဲ့လူတန်းရှည်ကြီးတွေကပို့ပြီးတော့ရှည်လာနေတယ်လို့ရန်ဖြစ်တာတွေဝယုံသုံးကားဖြစ်တာတွေကိုလည်းအိန္ဒိယနိုင်ငံတော်မှာတွေ့လာနေရပါတယ်ညူဒယ်လီမြို့မှာလည်းစနေနေ့က ATM ငွေထုတ်ဆက်ကငွေပြတ်သွားတဲ့အတွက်တယောက်နဲ့တယောက်ဒေါ်လာကြီးတပ်ပုတ်တာတွေအထိပါဖြစ်ခဲ့ပါတယ်နေရာတစ်ခုမှာဆိုရင်လူတွေထောင်ထဲချီပြီးတန်းစီနေတဲ့လူတန်းကြီးကအဆောင်တဲကိုဝင်ဖို့လုပ်နေတော့လူအုပ်ပြတာတွေအနေငယ်ဖြစ်ခဲ့ပါတယ်ညူဒယ်လီမြို့ကတချို့လူသွားလူလာများတဲ့နေရာတွေမှာတော့နေကဗန်ဒီမှာတော့ပြည်သူစစ်အဖွဲ့တွေကိုချထားပြီးတော့လူတွေကိုအေးအေးဆေးဆေးတည်တည်ငြိမ်ငြိမ်ရှိကြဖို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကရာသီဥတုပြောင်းလဲမှုဆန်ရညီလာခံနိုင်ငံတကာညီလာခံမကျေပပမိတပတ်အလိုတောက်ကြားနေမှာအနာတိကတိုက်ကိုခီးထွက်ပါတယ်ညူးဇီလန်နိုင်ငံကChristchurch မြို့ကနေ Mr. Kerry တောက်ကြနေမနဲ့အစောပိုင်းမှာလေးကြောင်းနဲ့ထွက်ခွာပြီးတော့အနာတိကတိုက်ကအမေရိကန်တို့ရဲ့ Mac Maros ခန်းကိုရောက်ပါတယ်။အဲဒီကနေတာဝန်ရိုးစွန်းမှာရှိတဲ့အမေရိကန်သုတေသနစခန်းငယ်တစ်ခုကိုသွားပြီးတော့ပညာရှင်တွေနဲ့တွေ့ဆုံမှုရှိပါတယ်။ Tiki Singh ကနေအနာတိကတိုက်ရာသီဥတုပြောင်းလဲမှုအကြောင်းအရာတွေကို Mr. Kerry လေ့လာနိုင်လိမ့်မယ်လို့သူရဲ့လက်ထောက်တွေကပြောပါတယ်။အနာတိကခီးစဉ်အတွင်းဝန်ကြီး Kerry ကတရားဝင်ထုတ်ပြန်ချက်တွေတော့ထုတ်မထားပါဘူး။ဒါပေမဲ့ကြာရာပတိနေ့ကတော့ရွေးကောက်ခံသမ္မတ Donald Trump နိုင်ရတဲ့အပေါ်မှာ Christchurch မြို့ကနေပြီးတော့ဂုဏ်ပြုစကားပြောပါတယ်။ဒီကနေ့စနေနေ့မှာတော့နယူးဇီလန်ကဝန်ကြီးကယ်ရီပြန်ရောက်လာမှဖြစ်ပြီးဝန်ကြီးချုပ်ဂျွန်ကေးနဲ့တွေ့ဆုံပါမယ်။အဲဒီကနေတဆင့်အရှိအလဲပိုင်းဒေသကိုခီးဆက်မှဖြစ်ပြီးအဲဒီကမှတဆင့်ရာသီဥတုပြောင်းလဲမှုဆန်ရညီလက်ခံတက်ရောက်ဖို့မော်ရီကိုနိုင်ငံမကက်ရှမီကိုခီးဆက်မှဖြစ်ပါတယ်။
2018ကမ္ဘာဖလားခြေစစ်ပွဲကိုတောက်ကြနေကကစားခဲ့ရမှာအင်္ဂလန်ကစကော့တလန်ကို3-0မရှိနဲ့နိုင်သွားပါတယ်။လန်ဒန်မြို့ကဝမ်ဘလီကွင်းမှာကစားခဲ့တဲ့ပွဲမှာအင်္ဂလန်တို့ဂိုးတွေကိုတော့စတာရစ်လလာနာနဲ့ကေဟေးလ်တို့ကသွင်းပေးခဲ့တာပါ။ဒီပွဲနိုင်လိုက်တဲ့အတွက်အင်္ဂလန်သင်းဟာ4ပွဲကစားပြီးအချိန်မှာ3ပွဲနိုင်တပွဲတည်10မှတ်နဲ့အုပ်စုထိပ်မှရောက်နေပါတယ်။ဆန်မာရီနိုနဲ့ဂျာမနီပွဲမှာတော့ဂျာမနီက8-0မရှိနဲ့အနိုင်ရသွားပါတယ်။ပြင်သစ်မှာကစားခဲ့တဲ့ပြင်သစ်နဲ့ဆူရင်ပွဲမှာတော့ပြင်သစ်အသင်းက2-2နဲ့နိုင်သွားပါတယ်ဆူရင်အသင်းကဂိုးရင်သွင်းခဲ့ပေမဲ့ပြင်သစ်အတွက်ဂိုးတွေကိုတော့မန်ယူကွင်းကကစားသမားပေါ့ကွာနဲ့ဝက်ဆမ်အသင်းကဘိုင်ယက်တို့ကသွင်းခဲ့တာပါပြင်သစ်အသင်းဟာဒီပွဲနိုင်လိုက်တာကြောင့်3ပွဲနိုင်တဲ့ပွဲတည်နဲ့10မှတ်ရပြီးတော့အုပ်စုပထမနေရာမှာရောက်နေပါတယ်ခင်ဗျာ
Natasha Kunit November 12th ရက်စနေနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး NLD ပါတီရဲ့ဒီကနေ့ကျင်းပတဲ့ဗဟုကော်မတီအစည်းအဝေးအကြောင်းကိုပြောပြပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြည်သူအကျိုးအတွက်တိုင်းပြည်ကိုဦးဆောင်မဲ့ပါတီကြီးတစ်ယောက်ဖြစ်နေဆက်လက်ရည်တည်လိုတဲ့ဆိုရင်ပါတီဝင်တိုင်းကပါတီစည်းကမ်းစည်းမျဉ်းတွေကိုအတိအကျလေးစားလိုက်နာဖို့လိုတယ်လို့ပါတီအကြီးအကဲတဦးကပြောလိုက်ပါတယ် NLD ပါတီအနာရလာပြီး9လအတွင်း27ပင်လုံတိုင်းရင်းသားညီလာခံကြီးကျင်းပနိုင်ခဲ့တယ်လို့ပြည်သူတွေကြားအကြောက်တရားနဲ့လာတာကိုလည်းမြင်ရတဲ့အကြောင်း NLD ခေါင်းဆောင်ပိုင်းကသုံးသပ်ပါတယ်ရန်ကုန်မြို့ရွှေကုန်တိုင် NLD ပါတီဗဟိုဌာနချုပ်မှဒီကနေ့ကျင်းပဗဟုအစည်းကော်မတီအစည်းအဝေးမှာအခုလိုပြောဆိုခဲ့ကြတာပါအကြောင်းစုံကိုကိုညံဝဲအောင်ကပြောပြပါမယ်ရှင
် NLD ပါတီရဲ့ပထမအကြိမ်ဗဟုကော်မတီစတ်ထမမြောက်အစည်းအဝေးကိုနိုဝင်ဘာ12ရက်နေ့မနက်ပိုင်းကရွှေကုန်းနိုင်မှာရှိတဲ့ NLD ပါတီဗဟုဌာနချုပ်မှာကျင်းပခဲ့ပြီးပြည်내နဲ့အတိုင်းအသီးသီးကဝန်ကြီးချုပ်တွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ် NLD ပါတီကရွေးကောက်ပွဲအနိုင်ရခဲ့ပြီးအစိုးရဆိုင်ရာအုပ်ချုပ်ရေးတာဝန်တွေနဲ့အလုပ်ရှုပ်နေတာကြောင့်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးကိုတနှစ်လောက်အကြာအခုလိုအချိန်ကြာမှကျင်းပနိုင်တာဖြစ်ကြောင်းပါတီတာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီတနှစ်တာကာလအတွင်းလုပ်ခဲ့တဲ့ပါတီလုပ်ငန်းတွေနဲ့ပတ်သက်လို့ဒီကနေ့ကျင်းပတဲ့ဆက်တမမြောက်အစည်းအဝေးမှာချပြဆွေးနွေးကြတာလည်းဖြစ်ပါတယ်။ဒါပေမဲ့ NLD ပါတီဟာ2015ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်တဲ့ကိစ္စတွေမှာရောရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းပြည်내တချို့ကဒေသဆိုင်ရာပါတီခေါင်းဆောင်တွေကိုတောင်ဝန်ကရက်စဲပစ်တာမျိုးတွေအထိလှုပ်ဆောင်ခဲ့တဲ့အပေါ်ပါတီဝင်ထုကြားစိတ်ဝမ်းကွဲပြားမှုတွေထွက်ပေါ်နေတာပါ NLD ပါတီအတွင်းစီကန်နီလန်နဲ့မညီညွတ်ပဲလှုပ်ဆောင်မှုမျိုးတွေရှိနေတာကြောင့်လာမယ့်အနာဂတ်မှာပြည်သူကိုအကျိုးပြုမဲ့ဥဆောင်ပါတီကြီးတစ်ယောက်ဖြစ်ဖို့ဆိုရင် NLD ပါတီဝင်တိုင်းကပါတီစီမင်းစီကန်တွေကိုအတိအကျလိုက်နာဖို့လိုတယ်လို့ NLD ပါတီအတွင်းမှုအဖွဲ့ဝင်လည်းဖြစ်ပါတီပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးညံဝင်းကပြောပါတယ်
ကျွန်တော်တို့ကဒီကာလမှာဗျာကျွန်တော်တို့စီကံနီလာနေလုံးဆုံးလုံးတွေနဲ့မငြိမ်းရတာစီတာတွေကိုအနာဂတ်မှာပါတီရဲ့ညီညွတ်ရေးတည်ဆောက်ဖို့ဆိုရင်လုံးဆုံးလုံးတွေဒီနေ့အပြည့်ပြောရတာဥပဒေပါပဲလုံးဆုံးလုံးကြီးကိုဆွဲရောပေါ်ပေါ်လက်ခံတင်သုံးရင်အဲ့ဒီအဖွဲ့ကြီးအားနည်းပါမယ်အပြည့်စီရဆက်ကြည့်အောင်ဖြစ်မယ်အချိန်တော့အဲ့ဒါပါပဲလုံးဆုံးလုံးကြီးအတိုင်းကောင်းရွက်သွားကြဖို့အားလုံးကလုံးလုံးလုံးကြီးကိုလေးစားလိုက်နာဖို့အဲ့ဒါအဓိကပါ နော်ကျွန်တော်တို့ပါတီမှာလည်းပါတီဥပဒေတွေရှိတာဟုတ်အဲ့တော့အဲ့ဒါတွေကိုလိုက်နာဖို့မဖောက်ဖျက်ဖို့အဲ့ဒါပ
ါဟုတ်ကဲ့ဆရာ NLD ပါတီကအာဏာရလာပြီးနောက်ပိုင်းတိုင်းပြည်မှာဘယ်လိုထင်ရှားတဲ့ကိစ္စမျိုးတွေလှုပ်ဆောင်နိုင်ခဲ့ပါသလဲ
NLD ပါတီအစိုးရဖွဲ့လာနိုင်တဲ့အခါမှာငင်းငင်းကြီးညီလာကညီပြင်ပနိုင်တာအဓိကအပြောင်းလဲနဲ့အထင်ရှားဆုံးကိစ္စလို့မြင်ပါတယ်ဒီကိစ္စအရေးကြီးဆုံးကတော့ကျွန်တော်အမြင်ပါကျွန်တော်တို့တိုင်းပြည်ဒီမိုကရေစီရဖို့တိုးတက်ဖို့မျိုးဖို့ဆိုရင်ငြိမ်းချမ်းရေးရာမရှိဖြစ်လိုအပ်တဲ့အတွက်အားလုံးပါဝင်နိုင်ဖို့ကအရေးကြီးတာပါကျွန်တော်တို့တိုင်းရင်းသားအစုအဖွဲ့လေးတွေအကြီးရောသေးရောအနာရှိတာရောလက်နက်ပြည်စုံနာမပြည်စုံအားလုံးပါဝင်ပါလားငြိမ်းချမ်းရေးခိုင်မာမျိုးလို့ကျွန်တော်ယူဆပါတယ
်ဆိုတော့2019လာမယ့်ဂျားပြည့်ရွေးကောက်ပွဲမှာ NLD ပါတီကဘယ်လိုရည်မှန်းချက်ထားပါလဲခင်ဗျ
ကျွန်တော်တို့စူးစမ်းမယ်အားလုံးရအောင်ပဲစူးစမ်းနေရာတိုင်းဝင်ကြတယ
်ဟုတ်ကဲ့ NLD အစိုးရတက်လာပြီးနောက်မှာပြည်သူလူလားတောင်းတတဲ့အရာတွေကျေနပ်အားရလောက်အောင်ဖြည့်ဆည်းပေးနိုင်နေပြီလားခင်ဗ
ျကျွန်တော်တို့တိုးတက်မှုတွေတော့ရှိတယ်ကျေနပ်လောက်အောင်တော့မဟုတ်ဘူးသို့တော့ကျွန်တော်တို့ဆက်လက်စူးစမ်းဖို့အင်အားတရအနေနဲ့တော့ရှိပါတယ
်ပါတီပြောခွင့်ရဦးညံဝင်းပြောသွားတာပါ NLD ပါတီအာဏာရလာပြီးနောက်ပြည်သူတွေကြားအကြောက်တရားနည်းလာတယ်လို့မြင်ပြီးကြောင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ်
ပြည်သူတွေအခုတော့အကြောက်တရားတွေပါတယ်ပြီးတော့အကုန်လုံးကျွန်တော်တို့ဆိုရင်ဂျင်းနိပွင့်လင်းဆက်ဆံလာကြဝန်ထမ်းတွေအားလုံးဆက်ဆံရပုံမှာကျွန်တော်တို့ကြားမြင်အောင်သူတို့ဂျင်းနဲ့တို့ထင်တာပဲလေတို့မျိုးပြောင်းလဲနိုင်ခဲ့ပြီလို့တွတ်တာပဲလေလောကချက်ဒီပြရမာရီယာအခုလက်တော့ပြည်အခုရတာမှမဟုတ်တာဟုတ်ဒီ9နှစ်တောင်မပြီး10နှစ်လောက်ဝမှာဒီမူနဲ့ထူးထူးရနေဆိုတာကချိန်နဲ့အများကြီးယူရတာပဲလေ
NLD အစိုးရတက်လာပြီးပြီးချင်းမှာပဲနိုင်ငံရေးအကျဉ်းသားအမြောက်များလှုပ်ပေးခဲ့တယ်လို့နိုင်ငံရေးလှုပ်ရှားသူတွေအပေါ်ကန့်သတ်ဖိနှိပ်တဲ့ဥပဒေတချို့ကိုလည်းလွှတ်တော်မှာပြုပြင်ပြောင်းလဲခဲ့ပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးရဖို့လက်နက်ကင်တိုင်းသာပိဋိပက္ခဖြည့်ဆည်းရေးကိစ္စမှာတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့နိုင်ငံရေးလှိလသုံးသပ်သူတွေကပြောနေကြပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပါရှင်။ရန်ကုန်တိုင်းဝန်ကြီးချုပ်ကိုအတရေးဖြတ်မှုနဲ့11 Media Group အမှုဆောင်အရာရှိချုပ်နဲ့ Editor ချုပ်ကိုဖမ်းဆီးထားတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တဲ့အတွက်သူတို့ကိုချက်ချင်းပြန်လွှတ်ပေးသင့်တယ်လို့တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေကတောင်းဆိုပါတယ်။ဆက်သွယ်ရေးပုံမှာ66ဂါကြီးလို့လွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရဟန့်တားထားတဲ့ဥပဒေကိုလည်းဖြတ်သိမ်းသင့်တယ်လို့ဥပဒေပညာရှင်တွေကထောက်ပြထားပါတယ်။အသေးစိတ်ကိုမဆုမွန်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်အပေါ်တင်းမှားဖြန့်ဝေမှုအတရေဖြတ်မှုတွေနဲ့တရားစွဲဆိုပြီးအင်းစိန်ထောင်မှာဖမ်းဆီးထားတဲ့11 Media Group ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့ Editor ချုပ်ဦးဝေဖြိုးတို့ကိုဆက်သွယ်ရေးပုံမှာ66ဂါကြီးနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမှုဖွင့်အရေးယူထားတဲ့ကိစ္စမှာကြားဝင်ညှိနှိုင်းပေးဖို့11 Media Group ရဲ့ဦးဆောင်ညွှန်ကြားရေးမှူးဒေါက်တာသိန်းမြင့်ကမြန်မာတင်းမီဒီယာကောင်စီကိုဒီကနေ့နိုဝင်ဘာလ12ရက်နေ့နေဆွဲနဲ့မြစ်တာရက်ခံစာပေးပို့ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့11 Media Group တို့ကြားဖြစ်ပေါ်နေတဲ့ပြဿနာကိုမြန်မာစာနယ်ဇင်းကောင်စီအနေနဲ့ကြားဝင်ညှိနှိုင်းပေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီပြန်ကြားရေးတာဝန်ခံဦးမြင့်ကျော်ကအခုလိုပြောပြပါဗျ
။ဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပဲပေါ့နော်။ဟိုတနည်းအားဖြင့်အတူချုပ်ပြောမယ်ဆိုရင်တော့ကောင်စီသတင်းမီဒီယာကောင်စီကိုတိုင်ပင်တိုင်များတော့လေလုံလောက်တဲ့အချိန်ရှိလို့ပြောမှာပေါ့နော်။ဟိုပြောချင်တာကတော့ကောင်စီကိုတိုင်တဲ့စာမှာလက်မှတ်ထိုးရတာ၊ရှင်းရနေလက်မှတ်ထိုးရတယ်မယ်။ကောင်စီရုံးကိုတကယ်တရားဝင်ဟိုရောက်လာတာလက်ခံရရှိတာ၉ရက်နေ့လေးလေမှာအဲ့ဒီ၉ရက်နေ့လေးလေမှာဟိုတာမွေဆက်မှာအမှုကဖွင့်လာပြီပေါ့နော်အမှုဖွင့်လာတဲ့ကိစ္စတစ်ခုကိုကျွန်တော်တို့ဂျောင်းဝင်ဆောင်ရွက်တာကဖြစ်စဉ်ရတစ်ခုလည်းပဲအဲ့ဒီဟာကိုဂျောင်းဝင်ဆောင်ရွက်တာဘယ်လိုမှဟိုအတိတ်ပဲမရှိဘူးတကယ်မရှိဆိုတာကအကျိုးရလမထုတ်ပြောတာပါအဲ့လိုဆိုတော့ကျွန်တော်တို့ကဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပဲပေါ့နော
်အဲ့တော့ကိုမြင့်ကျော်အနေနဲ့ပေါ့အဲ့ဥဖြိုးမင်းသိန်းတို့နဲ့ဒီဒေါက်တာတန်းထွန်းအောင်တို့နဲ့ဖြစ်တဲ့ကိစ္စနောက်ခုနရသားဆွေရလက်ထက်မြန်မာမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဟု
တ်ကျွန်တော်မြင်မှာတော့လိုအပ်တာတွေပို့ပြီးတော့ဟိုအင်အားသုံးကြီးဂိုင်းတွေအရေးကြီးဆောင်ရွက်တာကတော့အစိုးရအတွက်လည်းပုံရိပ်မကောင်းနိုင်ဘူးနောက်တစ်ခုကတော့မီဒီယာဘက်အတွက်လည်းမကောင်းဘူးပေါ့နော
်အခုလိုဂျားဝင်ညှိနှိုင်းပေးဖို့ကအမှုရုပ်သိမ်းပေးမှဖြစ်နိုင်မှာမို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒီဥက္ကဋ္ဌဥအောင်လာထွန်းအငင်းပွားမှုနဲ့တိုင်ကြားမှုများညှိနှိုင်းဖြေရှင်းရေးကော်မတီကရန်ကုန်တိုင်းဆိုရအဖွဲ့ကိုအမှုရုပ်ပေးပါရန်နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့လဲစာပေးပို့ခဲ့တာပါအများကရွေးချယ်လိုက်တဲ့ဒီမိုကရေစီဆိုရလက်ထက်မှာတော့သတင်းမီဒီယာသမားတွေနဲ့အရသာဆိုရတို့ကြားတင်းမာမှုတွေမီဒီယာပေါ်နှိပ်ကွပ်ဖန်ဆီးမှုတွေထပ်မမြင်ကျင်တော့ဘူးလို့သတင်းဖော်ပြမှုနဲ့ထောင်နဲ့နှစ်ကြီးကြာခံ ံခဲ့ရတဲ့ Unity Channel ကအမှုဆောင်ရာရှိချုပ်ဦးတင်ဆန်းကလည်း VOA မြန်မာပိုင်းကိုပြောပါတယ
်ဒီကိုဖြိုးမင်းတင်းကအများကြီးသဘောထားကြီးတင်တာပေါ့ဘာကြောင့်လဲဆိုတော့သူ့ကိုယဉ်ညွန်ပြီးပြောတယ်ဆိုတော့သူ့နာမည်ပါတာမဟုတ်ဘူးလေအဲ့တော့ကျွန်တော်တို့ဒီရတဆိုးရမှာဒီအရင်ဦးသိန်းစင်လက်ထက်နဲ့တော့ပို့ဆိုးနေတဲ့ဒီ60ယောက်ကကြီးကိုအများကြီးရှင်းသုံးလာတဲ့အတွက်ဒါမလိုရတဲ့ကြံစည်တွေရှိပြီးတော့မီဒီယာသမားတွေရော Channel စီတူတွေပါအများကြီးအခက်အခဲတွေကြံစည်တွေဒုက္ခတွေဖြစ်နိုင်တယ်လို့ကျွန်တော်မြင်နေတယ်ဒီမိုကရေစီဆိုတာတခုကိုပေါ်ဆောင်တဲ့အစိုးရတခုအနေနဲ့ရတားအစိုးရတခုအနေနဲ့ဒီကိစ္စကြီးကိုဆက်လက်ကျင့်သုံးနေမယ်ဆိုလို့ရှိရင်အရင်ဦးသိန်းစင်အစိုးရထက်တောင်ပုံရိပ်တွေအများကြီးကျသွားနိုင်တယ
်အရင်သမရဟောင်းဦးသိန်းစင်လက်ထက်တုန်းကနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေကိုချိုးဖောက်မှုနဲ့ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းတဲ့တရင်တော်လေးဦးကိုတက်မတော်ကတရားစွဲဆိုခဲ့လို့ထောက်နဲ့ဆယ်နှစ်စီချမှတ်ခံခဲ့ရတာဖြစ်ပါတယ်အခုလိုရတားအစိုးရလက်ထက်အစိုးရထောက်ခံသူအစိုးရနဲ့သဘောထားကွဲလွဲသူနိုင်ငံရေးတက်ကြွလှုပ်ရှားသူသတင်းမီဒီယာနဲ့တက်မတော်ကြနောက်အစိုးရကြအပြန်အလှန်ဆိုသလိုဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တရားစွဲဆိုမှုတွေလုပ်နေတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေပြီးဒီလိုလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုဥပဒေအရအရေးယူကန့်သတ်မှုလုပ်နေတဲ့66ဂါကြီးကိုဖျက်သိမ်းတဲ့လို့မြန်မာနိုင်ငံရှေ့မြင်များကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းပြောပါတယ
်ကျွန်တော်ကတော့66ဂါကြီးဆိုတာမင်းစုအမိညစ်ကသူ့ကိုဆန့်ကျင်တဲ့အတိုက်ခံတွေကိုဖိနှိပ်ဖို့အတွက်ပြဋ္ဌာန်းထားတဲ့ဥပဒေရဥပဒေကြီးကဒူးဒူးအစိုးရတဲ့ကမကျင့်သုံးတဲ့ Now freedom of expression ပေါ်ရလူတွေအနှက်စာထုတ်ပေါ်ပြောကြကုန်ကိုကန့်တတ်ရလဲကြားတယ်ဗျဒီဥရေကြီးကိုတမင်2013မှာပြဋ္ဌာန်းခဲ့တာဟာအတိုက်ခံတွေကိုဖိနှိပ်ဖို့ပြဋ္ဌာန်းခဲ့တာဖြစ်တယ်ဒါအပေါ်ပဲဗျဒီဥရေကြီးကရှိဖို့မလိုပါဘူးရှင်းရှင်းပြောရလို့ရှိရင်ရှေ့မှာရှိခဲ့တဲ့ electronic ဆက်သွယ်ရေးဥရေတို့ဒီဒီဒီတက်ဒီဆက်သွယ်ရေးခုဆက်သွယ်ရေးဥရေ33ဂါကြီးတို့66ဂါကြီးတို့ဆိုတာကိုရေးခေတ္တကအတိုက်ခံတွေကိုဖိနှိပ်ချင်ဖြစ်ဘူးပြဋ္ဌာန်းထားတဲ့အာဏာရှင်ဥရေဖြစ်တဲ့အတွက်ဆက်မသုံးနိုင်ဘူးဗျ
အခုလို11 Media Group ရဲ့ CEO ဒေါက်တာတန်းထွန်းအောင်နဲ့အပတ်စဉ်တော့ Weekly 11 Channel ရဲ့ Editor ချုပ်ဥဝေဖြိုးတို့ကိုဖမ်းဆီးထားတရားစွဲဆိုတာတို့အတွက်အထူးစိုးရိမ်မိတယ်လို့လည်းမြန်မာနိုင်ငံနိုင်ငံသားသတင်းတောင်များအသင်း FCCN ကသတင်းထုတ်ပြန်ပါတယ်သူတို့နှစ်ဦးစလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ကိုလည်း Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်အခုလိုသတင်းသမားနှစ်ဦးကိုဖမ်းဆီးတာဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD စိုးရလက်ထက်လွတ်လပ်စွာထုတ်ဖော်ခွင့်ပေါ်ဆိုရမှုတွေမြင့်တက်စေတယ်လို့လေ AI အဖွဲ့ရဲ့အရှိတောင်အရှာနဲ့ပစ္စပိတ်ဒေတာဆိုင်ရာညွှန်ကြားရေးမှူးကပြောဆိုထားပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါရှင်။အခုမြန်မာတခွင်အစည်းအဝေးနားဆင်ချိန်ရောက်လာပါပြီ။တချို့ကကာစီနိုလောင်းကစားရုံတွေဟိုတယ်ကြီးတွေမူးယစ်ဆေးသုံးဆွဲသူတွေနဲ့ညလုံးပေါက်စီကားခဲ့တဲ့ကချင်လက်နက်ကိုင် KIO အဖွဲ့ထိန်းချုပ်ရာကချင်ပြည်နယ်တဲကမိုက်ဂျာယာမြို့ဟာအခုတော့ပညာရေးမြို့တစ်မြို့အဖြစ်အသွင်ပြောင်းနေပါပြီ။ဝေးလံခေါင်ဖျားတဲ့ဒေသတွေကတိုင်းရင်းသားလူငယ်တွေအတွက်ရည်ရွယ်ပြီးဖက်ဒရယ်ဥပဒေသင်တန်းကျောင်းကိုလည်းမိုက်ဂျာယာမှာဖွင့်ထားပါတယ်။နိုင်ငံတကာကဖက်ဒရယ်စနစ်တွေအကြောင်းတင်ပြနေတဲ့ကျောင်းစီကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ VOE သတင်းတောက်မမြင့်မြင့်ခိုင်ကမြန်မာတခွင်အစီအစဉ်မှာတင်ပြပါမယ်ရှင်။
လုံးခဲ့တဲ့၈နှစ်လောက်ကအထိကာစီနိုလောင်းကစားရုံတွေခင်မီဟိုတယ်ကြီးတွေငူရည်စေးဝါသုံးဆွဲသူတွေနဲ့ပြားပန်းခတ်အောင်စီကားခဲ့တဲ့မိုက်ဂျာရဲမျိုးဟာအခုတော့တိတ်ဆိတ်ချောက်ကန်နေပါပြီ။ကချင်လွတ်လပ်ရေးအဖွဲ့ KIO အနေနဲ့မိုက်ဂျာရဲကိုပညာရေးဆောင်ဖြစ်သတ်မှတ်ပြီးပညာရေးအားပေးခဲ့တာကြောင့်အခုဆိုရင်လူငယ်တွေပညာရေးကိုပိုပြီးစိတ်ဝင်စားလာကြတယ်လို့ဆိုရမှာပါ။မြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIO ကြား2012ခုနှစ်မှာတကြောပြန်တိုက်ပွဲတွေပြန်ဖြစ်ပြီးနောက်KIO ထိန်းချုပ်နေမြေတဲကအကြောင်းသူကျောင်းသားတွေအနေနဲ့ပြည်ရင်းကိုလာရောက်ပြီးအစ်မြင့်ပညာသင်ကြားဖို့အခွင့်အရေးမရခဲ့ပါဘူး။မိုက်ဂျာယန်မှာရှိတဲ့ပညာရေးအစီအစဉ်တွေကတခုဖြစ်တဲ့ Federal ဥပဒေအကယ်ဒမီကျောင်းကိုတော့2014ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးဒီကျောင်းဖြစ်လာတာဟာမြန်မာပြည်ရဲ့နိုင်ငံရေးနောက်ခံနဲ့ဆိုင်သလိုဝေးလံတဲ့တိုင်းနာဒေသတွေမှာဥပဒေပညာသင်ခွင့်အားနည်းတာကြောင့်လည်းပါဝင်ပါတယ်။ဒီကျောင်းမှာတော့နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေ၊ဖွဲ့စည်းပုံအခြေခံဥပဒေရတာတဲ့တရားစီရင်မှုစတာတွေအပါအဝင်ဘာသာရပ်22မျိုးကိုနှစ်နှစ်ကြာသင်ယူရမှာဖြစ်ပြီးနိုင်ငံတကာတက္ကသိုလ်တွေကဥပဒေပေါင်ပေါက်ခရီးရဲ့လက်မှတ်နဲ့ဒီပလိုမာဘွဲ့ရရှိမှာဖြစ်ပါတယ်။ဒီကျောင်းနဲ့ပတ်သက်ပြီးထူးခြားတာကဖက်ဒရယ်စနစ်ကိုဘာသာရပ်တစ်ခုအနေနဲ့ထည့်သွင်းသင်ကြားပေးတာပါ။ဒီကျောင်းမှာဘလို့ဖက်ဒရယ်အယူဆမျိုးကိုသင်ကြားပို့ချနေတယ်လဲဆိုတာကိုဖက်ဒရယ်ဥပဒေအကယ်ဒမီရဲ့ကျောင်းအုပ်ဦးအောင်ထုကအခုလိုပြောပါတယ်
။ဟိုအယူဆနဲ့ပတ်သက်လာရင်တော့ဖက်ဒရယ်ရဲ့မူရင်းအယူဆရှိရလေ။ principle တွေရှိတော့ဒီ principle ကိုလည်းသင်တယ်။နောက်ပြီးလက်လမ်းမိတဲ့မြတ်ဖက်ဒရယ်နိုင်ငံကြီးရဲ့အတွေ့အကြုံတွေကိုလည်းပဲသင်တယ်။နောက်တစ်ချိန်တည်းမှာတချို့ဖက်ဒရယ်နိုင်ငံကြီးကကောင်းတဲ့နမူနာတွေလည်းပဲယူတယ်။ဖက်ဒရယ်မျိုးအမျိုးရှိတဲ့အခြေလက်ကလိလာသင်တာပေါ့ ဆယ်တိုင်းပြည်နယ်လည်းနေဆက်တယ်နောက်ပြီးတော့လက်တွေလည်းပဲအကျိုးရှိတယ်သက်ဆိုင်တိုင်းပြည်မှာလည်းပဲသင်ခန်းစာယူတဲ့နယ်ဆိုတဲ့ဟာတွေကိုထုတ်နှုတ်ပြီးတော့အဓိကပို့ချတာပေါ့
မာဂျာယန်ကဖက်ဒရယ်ဥပဒေအကယ်ဒမီကျောင်းမှာတက်ရောက်နေတဲ့ကျောင်းသားတွေအနေနဲ့ကတော့ကျောင်းပြီးသွားရင်ကိုယ့်ဒေသကိုယ့်လူမျိုးကိုဥပဒေပညာနဲ့အကျိုးပြုဖို့ရည်ရွယ်ချက်တွေရှိတာမြင်ရပါတယ်
ကျွန်တော်ကချင်နေရတဲ့အတိုင်းပဲအခုချိန်မှာဥပဒေအရန်ထူးချွတ်နေလူတွေတိတ်အများမရှိသေးဘူးပေါ့နော်အဲ့တော့ကျွန်မကဖြစ်နိုင်တော့ကျွန်မ awareness တွေပေးချင်တယ်ဒီလို legal aid နဲ့ work တို့နဲ့ပေါင်းပြီးတော့ပေါ့နော်အဲ like ဟိုဘာလဲဂျေးရီမှာလည်း awareness ပြန်မပေးချင်တယ
်ဥပဒေဆိုတာကြောက်စရာမဟုတ်အားကိုးရာဆိုတာကိုပို့ပြီးနားလည်လာတယ်လို့တအန်းဒေတာကလာရောက်ပညာသင်ယူနေတဲ့ကျောင်းသားတူကပြောပါတယ
်အရင်တော့ဆိုရင်ကျွန်တော်တို့ဥပဒေနဲ့ပတ်သက်လာဆိုရင်ကျွန်တော်တို့ကြောက်ရမယ့်အရာတစ်ခုလို့ကျွန်တော်တို့မြင်ရပေါ့ဥပမာတရားရုံးဆိုရင်လည်းကျွန်တော်တို့တရားရုံးဆိုကျွန်တော်တို့မနဲ့မဆိုင်ဘူးပေါ့ရေစခန်းတွားရတော့မှကျွန်တော်တို့ကြောက်နေပါတော့။ဘာဖြစ်ကျွန်တော်တို့ရင်းနှီးကကြောက်နေခဲ့တယ်။ဒါပေမဲ့ကျွန်တော်တို့ဒီဥပဒေကြောင်းတက်ပြီးတဲ့ခါကျတော့ဒီဥပဒေလို့ဆိုတာကျွန်တော်တို့ပြည်သူတွေကိုကာကွယ်ဖို့အတွက်သူပြတ်တန်းထားတဲ့အရာတစ်ခုဖြစ်တယ်ဆိုတော့ကျွန်တော်တို့နားလည်လာတယ်။အဲ့အတွက်ကျွန်တော်တို့ဒီရေစခန်းတွေကိုတရားရုံးလို့ဆိုရင်ကျွန်တော်တို့အတွက်ကကြောက်စရာအရာတစ်ခုမဟုတ်ပဲနဲ့ဒီအားကိုးစရာနေရာတစ်ခုအနေနဲ့ကျွန်တော်တို့သိမြင်လာတယ်ပေါ့။
ဖက်ဒရယ်ဥပဒေကြောင်းဖွင့်ပြီးနှစ်နှစ်ကျော်ကာလမှာတော့ဘွဲရကျောင်းသားတွေနဲ့ဖွဲ့စည်းထားတဲ့ Academic Team for Federalism ကိုလည်းဖွဲ့စည်းထားနိုင်ပါပြီ
။ဒီပြီးခဲ့တဲ့နှစ်ကဒီစုပေါင်းဒုတိယနှစ်ကို50နဲ့4ယောက်လောက်ဖြစ်တဲ့တဲကနေ29ယောက်အောင်တာပေါ့။အောင်တဲ့တဲကဆရာတို့ဒီမှာ14ယောက်ကိုစုစည်းပြီးတော့ဒီ Academic Team for Federalism စတင်ထားလိုက်တယ်။အဲ့ဒါဒီ team ကတော့ဖက်ဒရယ်ဥစောက်ချလုပ်ပြီးတော့မှဥပဒေကြောင်းရဖွဲ့စည်းပုံအခြေခံဥပဒေရဥပဒေစိုးမိုးအခြေခံရလူခွင့်အခြေခံရတပီလုံးကမေးရမေးခွန်းတွေကိုဖြေနှံအောင်ဆရာတို့ကြိုးစားသွားတယ်။ဥပမာဆိုဥ new idea တင်ထားတယ်။ဒါဆိုတော့ Federalism for Human Rights ကနေဖြစ်နေတဲ့အခြေအနေပါဆိုအထက်မှာလူခွင့်ရေးလို့ပြောတဲ့အဖွဲ့အစည်းတွေတော်များများကောင်းမှန်လို့လုပ်ရှားနေကြတယ်။ဒါပေမဲ့ Federalism ကြောင်းနားလည်အောင်မကြိုးစားကြအောင်။ဒီကဆက်သွယ်မှုတည်အောင်မကြိုးစားကြအောင်။သူနည်းတူစွာပဲ Federal ကိုအချိန်မောင်းများစွာစေုံနဲ့ပေါ်များစွာလိလာတောင်းဆိုလာကြတိုင်းသားကောင်းတော်အဖွဲ့စည်းရတယ်ဖက်ဒရယ်လို့ပြောတဲ့အချိန်မှာလူခွင့်နောက်ကချန်တာရတယ်ဆိုတော့ 100% တင်တယ်မတင်လားဆိုဒီလူခွင့်ရေးကိုကောက်ရဲစောင့်ချောက်ဦးမှာပေးနိုင်ပဲနဲ့တော့လူခွင့်တဲ့အုံမြင့်မချပဲနဲ့ဘယ်တော့အဖက်တဲ့တော့လို့မရ
မြန်မာပြည်မှာတခက်တခါကဖက်ဒရယ်ဆိုတဲ့ဝေါ်ဟာရဟာအကဲဆက်ခဲ့ပြီးမဲ့တပ်မတော်အပေါင်းဝင်အစိုးရအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေး NCA စာချုပ်မှာကိုပိုင်းပြထန်းခွင့်ကိုအခြေခံတဲ့ဖက်ဒရယ်ပြည်အောင်စုဆိုတာကိုလက်ခံလာကြပါတယ်ဒါပေမဲ့လည်းကိုဝိုင်းပြထန်းကွင်းရဲ့အသေးအနက်ကိုတော့တိချအတိတ်ပဲဖွင့်ဆိုထားတာမရှိသေးပါဘူး။ Federal စနစ်အကြောင်းထည့်သွင်းတင်ကြားပေးတဲ့အလားတူဥပဒေကြောင်းမျိုးပြည်မမှာဖွင့်ဖို့အစီအစဉ်ရှိမရှိလဲမေးကြည့်ပြစ်ပါတယ်။မြန်မာစစ်တပ်ရဲ့အာဏာဆက်ရှိသေးတဲ့ဒီမိုကရေစီစနစ်မျိုးအောက်မှာတော့ဒီလိုကြောင်းမျိုးဖွင့်ဖို့မလွယ်ဘူးလို့ဦးအောင်ထုကပြောပါတယ
်။ Freedom Expression လို့ခေါ်တဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်နဲ့ပတ်သက်လာရင်ဗောနေကပြဿနာအကြီးအကျယ်ရှိနေကြသေးတယ်။ကျင်ကြတော့ဆရာတို့ကဒီ Federal စနစ်ကိုတင် जा ပို့ချတဲ့အခါမှာလွတ်လပ်စွာမတုံ့တက်ရမရဥပမာဆိုရင်နှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြည်ရင်းထဲမှာခဏတင်တဲ့ဥပဒေရောင်းတဲ့ခြေကပ်ပုံနဲ့ဆရာတို့ခြေကပ်ပုံနဲ့မတူတော့ကွာသွားတယ်။အဲဆရာတို့ကဒီကြောင့် 100% ထောက်ပြတာဒီကြောင့်နေမှာမကဘဲရောက်တဲ့နေမှာထောက်ပြတာပါလေဆိုတော့နှလုံးကြီးဖွဲ့စည်းပုံအခြေခံအောက်ကတော့ဘယ်လိုနည်းနဲ့မှ Federal သွားလို့မရနိုင်ဘူး။ဒါကြောင့်လဲဆိုတော့ Federal စနစ်ကသူအခြေခံအပြင် optimum centralization လို့ခေါ်တဲ့တင့်တယ်လျှောက်ပတ်တဲ့ဘူဂျုတ်ကင်ကိုရှာရတယ်။ဘူဂျုတ်ကင်ကိုညင်းတာမဟုတ်ဘူးနော်။ဒါပေမဲ့နှတော်ကြီးဖွဲ့စည်းပုံအခြေခံဥပဒေရဲ့ rigid centralization လို့ခေါ်တဲ့အလွန်တင်းကျပ်လုံးဝကြီးတဲ့ဘူဂျုတ်ကင်ကိုကျင့်သုံးထားရတာ။ဘယ်လိုနည်းနဲ့မှဖယ်ရသွားလို့မရဘူး။ဆိုတော့ဒီလိုမျိုးဒီလွတ်လပ်ပွင့်လဲဆိုတာတုံ့တက်ဝေဖန်ဆွေးနွေးမယ်ဆိုရင်တော့ဒီကြောင်းရဲ့ဒီရှင်ကတော့ပြဿနာအများကြီးဖြစ်သွားလိမ့်မယ်။ဒါကြောင့်ဒီနေ့အချိန်ထိဒီလိုကြောင်းမျိုးနိုင်ငံမှာဒီလက်ရှိမြန်မာစစ်တပ်အုပ်ချုပ်မှုအောက်မှာဘယ်နေရာမှာမှဖွင့်လို့မရနိုင်ဘူးလို့ဆရာတို့ယူဆ
တာ။မမင်းမြခိုင်စီစဉ်တင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DBB ရုပ်သံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။ DBB ရုပ်သံဆလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ12ရက်စနေနေ့ညပိုင်းတက်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်း10နာရီထိအစီအစဉ်ကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ပါဝင်ဆွေးနွေးမဲ့သူတွေကိုလည်းလေလိုင်းမှာဖိတ်ကြားထားပြီးဖြစ်ပါတယ်ဆွေးနွေးပွဲကိုဥဆောင်စီစဉ်ဆွေးနွေးတဲ့ဒေါခင်ဆိုးဝင်းနဲ့အတူထုတ်လုပ်သူမတ်စုမွန်တို့ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးကံကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင် VOA American တန်ရဲ့စနေညတိုက်ရိုက်လေလိုင်းစီစဉ်ကနေကြိုဆိုပါရစေအမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်နဲ့ကလေးကျွဲတထေးကြီးဒေါ်နယ်ထရမ့်ကိုအခုရွေးချယ်တင်ပြလိုက်ကြပါပြီ။သူကဆိုလို့ရှိရင်နိုင်ငံရဲ့အုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုဂ္ဂိုလ်တူလည်းမဟုတ်ပါဘူး။မြန်မာအပါအဝင်အာရှနိုင်ငံတွေနဲ့လည်းအလှမ်းဝေးတဲ့သူတယောက်ဖြစ်ပါတယ်။အဲ့တော့ကျမတို့ဒီနေ့ဆွေးနွေးမှာကတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးပေါ့နော်။အနာဂတ်ဆက်ဆံရေးမှာဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတာကိုသုံးသပ်ပြီးတော့ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။ဒီနေ့ကျမဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဒေါက်တာတင့်ဆွေအိန္ဒိယနာဖို့အိန္ဒိယနာပြည်နယ်မှာနေပါတယ်အမေရိကန်ပြည်ထောင်စုမှာနေပါတယ်နောက်တစ်ယောက်ကတော့ဦးအောင်သူငိမ့်အကဲခတ်ပုဂ္ဂိုလ်ဖြစ်ပါတယ်နောက်တစ်ယောက်ကတော့ကျမတို့88ပွင့်လင်းလူအဖွဲ့အစည်းကကိုမြအေးကိုဖိတ်ကြားထားပါတယ်ဆရာတို့ရှိပါပြီလားရှင်အားလုံ
းဟုတ်ကဲ့ခင်ဗျာကျွန်တော်ရှိပါ
တယ်ကျွန်တော်အောင်သူငိမ့်မှာ
ဟုတ်ကဲ့ပါဟုတ်ကဲ့ကိုမြအေးရောရောက်ပါပြီလား
ဟုတ်ကဲ့ကျွန်တော်ရှိပါတယ်ဟုတ်ကဲ့ရှိပါတယ်ခင်ဗျာဟု
တ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလို့အချိန်ပေးပြီးတော့ကျမတို့နဲ့ပါရောက်ဝင်ရောက်ဆွေးနွေးပေးတဲ့အတွက်လေအဲ့တော့ဟိုဆရာတင့်ဆွေကနေစပြီးတော့ဆရာတင့်ဆွေကတော့လက်တွေ့ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိနေတဲ့လူဆိုတဲ့ခါကြတော့ဒီအရင်ဒီဟိုဒီစစ်အစိုးရအဆက်ဆက်ပေါ့နော်မြန်မာနိုင်ငံစစ်အစိုးရအဆက်ဆက်ဒီမိုကရေစီနဲ့လူ့အခွင့်အရေးမှာအမေရိကန်ပြည်ထောင်စုကအမြဲတမ်းအားပေးထောက်ခံကူညီခဲ့တာပါဟိုအထူးသဖြင့် Republican သမ္မတတွေလက်ထက်မှာလည်းလုပ်ခဲ့တယ် Democrat သမ္မတဆိုလို့ရှိရင်တော့ Bill Clinton လက်ထက်ပေါ့နော်အခုနောက်ပိုင်းဒီသမ္မတ Obama အစိုးရလက်ထက်မှာလည်းထိတွေ့ဆက်ဆံရေးမှုဆိုပြီးတော့ဒီမြန်မာနိုင်ငံနဲ့ဆက်ဆံရေးအောင်မြင်မှုကိုသူ့ရဲ့နိုင်ငံသားရေးဝါဒအောင်မြင်မှုတရက်အနေနဲ့အမြဲတမ်းနမူနာပြပြီးတော့သူကဟိုဒီနိုင်ငံတကာအလဲမှာသူထုတ်ဖော်ပြောဆိုနိုင်ခဲ့တာပေါ့နော်ထုတ်ပြီးတော့ကြွားနိုင်ခဲ့တာပေါ့နော်အဲ့တော့အခုလာမဲ့ဒီသမ္မတတစ်ဒေါ်နယ်ထရမ့်ရဲ့လက်ထက်မှာဆရာဦးတင့်ဆွေအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲရှင်မြန်မာနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပဲဖြစ်မလားပို့ပြီးတိုးတက်ဖို့ရှိမလားရှင
်ဟုတ်ကဲ့ဒေါ်နယ်ထရမ့်ဆိုတဲ့ဟိုပုဂ္ဂိုလ်တူချင်းရဲ့ဆိုရင်တော့မှန်းဆရတာတော့တော်တော်ခက်ခဲဆုံးပုဂ္ဂိုလ်တယောက်ပဲတကမ္ဘာလုံးမှာတော့မှပြောရမှာပေါ့နော်အဲဒါပေမဲ့သူနောက်ခံပြုတဲ့ Republican Party အနေနဲ့ဆိုရင်တော့ကျွန်တော်တို့ဟိုထူးခြားစရာတိတ်မရှိဘူးခင်ဗျနောက်တစ်ခုက American ပြည်ထောင်စုကြီးတစ်ခုလုံးနဲ့ကြည်လည်းပဲဗမာနိုင်ငံလိုနိုင်ငံလေးတစ်ခုအပေါ်မှာထားတဲ့နိုင်ငံရေး policy ဟာအများကြီးပြောင်းကြာမရှိဘူးလို့ယူဆပါတယ်သို့သောခုနကကျွန်တော်တင်ပြဆိုလို့ Donald Trump ကထူးခြားတဲ့ပုဂ္ဂိုလ်ဆန်းပြားတဲ့ပုဂ္ဂိုလ်ဖြစ်တဲ့သူရဲ့ရွေးကောက်ပွဲ campaign မှာပြောတဲ့ပြောဆိုချက်တွေအရာဆိုရင်သူဥစားပေးတဲ့နိုင်ငံသားရေးထဲမှာကျွန်တော်တို့နဲ့ဆိုင်တာဆိုလို့ဟလာတရုတ်ပြည်သူသမ္မတနိုင်ငံနဲ့ဆိုင်တရုတ်နိုင်ငံနဲ့ဆိုင်နေတယ်။အဲတရုတ်နိုင်ငံကိုသူဘာလို့မလဲလဲကျွန်တော်တို့ဒီနေ့အထိပေါ့တိတိကျကျမသိသေးဘူး။တခုအပြောင်းလဲလုပ်ရင်ကျွန်တော်တို့လည်းပဲဟိုရောင်းပြန်ရိုက်ခံရနိုင်တယ်လို့ယူဆပါတယ်။အထူးသဖြင့်ကတော့သူကဟိုစီးပွားရေးနဲ့ကုန်သွယ်ရေးကိစ္စကိုပို့ပြီးဥစားပေးတယ်အဲ့တော့တရုတ်ပြည်ကလို့စီးပွားရေးကုန်သွယ်ရေးကိစ္စတွေမှာတစုံတရာပြောင်းလဲလို့ရှိရင်တရုတ်ကလည်းပဲဟိုဘာပြန်ပြန်ပြီးပြုလုပ်မလဲအဲ့တံပြန်မှုတွေနဲ့ဒီဘက်ကဆောင်ရွက်ချက်တွေပေါ်မှာကျွန်တော်တို့ရဲ့ရိုက်ခတ်ခံရနိုင်တယ်လို့ယူဆပါတယ်ကျန်တဲ့အဲ့နိုင်ငံတကာထောက်ကူရေးနှစ်နိုင်ငံတန်ငင်တပငင်းဆက်ဆံရေးကိစ္စတွေကတော့သူပြောင်းကြရမရှိဘူးဒါပေမဲ့တစ်ချက်ရှိတာကဒီပြီးခဲ့တဲ့ဟိုအိုဘားမားလက်ထက်မှာစစ်တော်အရှာနဲ့တောင်းအရှာဘိုင်းကိုအာရုံစိုက်မှုကနေဒေါ်နယ်ထရမ့်ဘာလို့မလဲလဲကျွန်တော်တို့မသိသေးတော့အဲ့ဒါလည်းပဲ ပြောခဲ့ပေးတဲ့အနေအထားလို့ကျွန်တော်မှတ်မှာအဲ့လိုသုံးသပ်ပြရတယ်ခင်ဗျ။
ဟုတ်ကဲ့ပါ။အဲကိုအောင်သူငိမ့်အနေနဲ့ရောဘယ်လိုသုံးသပ်လို့ရပါလဲရှင်။ဒီဒေါ်နယ်ထရမ့်လက်ထက်မှာဟိုမြန်မာနိုင်ငံအထူးသဖြင့်ဟိုဒီအရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးပေါ့နော်။ तू ကအာဆီယံကိုတော့မှစကားထဲမှာထည့်မပြောတဲ့အခါကျတော့မြန်မာနိုင်ငံဆိုတာတော့နည်းနည်းလေးပို့ပြီးအလှမ်းဝေးလိမ့်မယ်ထင်တယ်သူ့အတွက်ကလေ။အဲ့တော့ကျမအနေနဲ့စိတ်ပူတာပေါ့ဥမာ USAID တို့ဘာလို့ဒီနိုင်ငံညာရေးဆက်ဆံရေးနဲ့ပတ်သက်တဲ့ဒီအထောက်အပံ့တွေဘာတွေ तू စိတ်ဝင်စားပါမလား။နောက်တစ်ခုကဒီ तू ကပြည်ရင်းရေးကိုပဲဇောင်းပေးနေတာများလေတော့မြန်မာနိုင်ငံလိုနိုင်ငံမျိုးကိုလှည့်တော်မှကြည့်ပါမလားလို့စိတ်ပူနေတဲ့လူတွေရှိပါတယ်ကိုအောင်သူငိမ့်အဲ့တော့ဘလို့များသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ဟိုရှင်းလို့ကျင်တာကတော့ဒီဒေါ်နယ်ထရမ့်ပြတ်လာတဲ့အခါမှာသူ့ရဲ့အခြေခံရည်တည်ချက်ပေါ့နော်ဆိုတော့ तू ကဘယ်မှာထိုင်လာလဲဆိုတဲ့အခါကျတော့ First America ပေါ့သူ့ရဲ့ပြည်ရင်းရေးကိုပဲဦးစားပေးမယ်ဆိုတဲ့အပေါ်မှာထိုင်လာပါတယ်အဲ့တော့ तू ကပြင်ပမှာမလူလားအပ်တဲ့ဝန်ထုတ်ဝန်ပိုးတွေကိုစိတ်မထမ်းကျင်တော့ဘူးဆိုတဲ့အနေအထားမျိုးလည်းကျွန်တော်တို့တွေ့ရပါတယ်ကျွန်တော်အဲ့လိုအနေထားမျိုးမှာတော့ကျွန်တော်မြင်တာကအပြင်မှာရောက်နေတဲ့ဒီအမေရိကန်ရဲ့ဒီတချို့ကိစ္စတွေကိုပြန်ဆုတ်လိုက်မယ်လို့ဟိုသုံးသပ်နိုင်တယ်လို့ထင်ပါတယ်အဲ့တော့တပြိုင်နက်တည်းမှာပဲသူ့ရဲ့အခုရက်တရာလုံမဲ့အစီအစဉ်တွေလည်းတွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီမှာဘာဒီထူးထူးခြားခြားပါလာလဲဆိုတဲ့ခါကျတော့ဒီအမေရိကန်မှာရှိတဲ့ရင်းနှီးမြှုပ်နှံမှုကိုအပြင်ကိုထွက်သွားတဲ့ဒီ NAFTA ဒီမြောက်အမေရိကတိုက်ဒီစီးပွားရေးကုန်စည်စာချုပ်တွေပေါ့ဆိုတော့ဒါတွေကနေထွက်မယ်နောက်တစ်ခါ TPP ရောကျွန်တော်တို့ Trans Pacific Partnership ဒီကျွန်တော်တို့ဒီ Pacific ဖြတ်ကျော်တခြားနိုင်ငံတွေနဲ့မဟာမိတ်လုပ်တဲ့ကိစ္စတွေဆိုတော့ဒီကနေပြောပြန်ဆုတ်မယ်ဆိုတော့သုံးသပ်ချက်တွေရှိပါတယ်ဆိုတော့အဲ့တော့အဲ့ဒီအပေါ်မှာဘာဖြစ်လာနိုင်တယ်လဲဆိုတဲ့ခါကျတော့ကျွန်တော်တို့ဟိုဂျပန်တို့နောက်တစ်ခါကျတော့ကျွန်တော်တို့အင်ဂျင်ချင်းဖြစ်တဲ့တရုတ်နိုင်ငံပေါ့နော်စသဖြင့်ဒီအပေါ်မှာစီးပွားရေးရရိုက်ခတ်မှုတွေအများကြီးရှိလာနိုင်ပါတယ်ဆိုတော့အဲ့တော့အနေအထားရတော့ကျွန်တော်သုံးသပ်တာကဒီဟိုတရုတ်နိုင်ငံရဲ့လက်ရှိလက်စီးပွားရေးရအင်အားကြီးလာတဲ့အနေအထားမှာဒီလိုအမေရိကန်ကသူ့ရဲ့ဒီဘုံနေမြဲချားနေမြဲပေါ့နော်ဒီအာရှမှာလုံယုံကြီးစီးပွားရေးဒီလိုအခန်းကဏ္ဍတွေကိုလျှော့လိုက်မယ်ဆိုရင်တရုတ်ကပို့ပြီးတော့အရေးပါသွားနိုင်တဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံအရေးကလည်းဒီတရုတ်ရဲ့ဒီဟာအောက်မှာပဲထပ်ပြီးတော့စဉ်းစားနိုင်မယ်အနေအထားရှိတယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါဆရာဦးတင့်စီပြောတာနဲ့ဟိုဥစားပေါ့ရောင်းပြန်ဟပ်ပါလေအဲ့တော့ကိုမြာကြီးအနေနဲ့ရောကျမတို့ဒီမြန်မာနိုင်ငံရဲ့ဒီဒီမိုကရေစီနဲ့လူ့ခွင့်ရေးနဲ့ပတ်သက်လာလို့ရှိရင် American ပြည်တော်စုကအမြဲတမ်းထိတ်ဆုံးကနေပြီးတော့ဟိုဘုံရောက်ပန့်ပိုးပေးတာအားပေးကူညီတာတွေရှိခဲ့ပါတယ်အဲ့တော့မြန်မာနိုင်ငံမှာလည်းဘာရဲပြောပြောအထိုက်တယောက်ဒီမိုကရေစီဘက်ကိုဟိုဥတည်နေတဲ့အစိုးရလည်းတက်လာပြီဆိုတဲ့ခါကျတော့ဒီလိုမျိုးဟိုရှိနေစေပေါ့ဥမာနိုင်ငံရေးကျင်းသားတွေမလွတ်သေးတာတွေနည်းနည်းပါးပါးကြံနေသေးတယ်ပြီးတော့လူနည်းစုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဟိုပြောတာဆိုတာဖြစ်အားပေးတာတွေကိုဟိုဒေါ်နယ်ထရမ့်လက်ထက်မှာရှိလာနိုင်တယ်လို့သုံးသပ်လို့ရပါလားရှင
်အဓိကကကျွန်တော်တို့မြန်မာနိုင်ငံကြီးအပြောင်းအလဲမှာအမေရိကပေါ့နော်အမေရိကရီပပ်ဘလစ်ကန်တမနာပဲဖြစ်ဖြစ်ဒီမိုကရေစီတမနာပဲဖြစ်ဖြစ်အားလုံးကဆန်နှုံးနေပုံမှာတိုင်းတာပြီးတော့မှာကျွန်တော်တို့နိုင်ငံကို support လုပ်ပေးခဲ့တယ်ပေါ့ဒီမိုကရေစီအင်အားစုတွေပေါ့နော်ဟောဒေါ်နယ်ထရမ့်ကတော့ဆရာဦးတင့်စေပြောသွားလို့လဲခံမှန်းခက်ပါတယ်ဒါပေမဲ့မဲဆွဲစင်ကာလာပြောတဲ့ကိစ္စအတည်းနဲ့ဟိုရက်တရားစမန်ကိမှာလောက်သွားမယ်ကိစ္စအတည်းကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ချုပ်ပြီးပြောရမယ်ဆိုလို့ရှိရင်သူ့အကျိုးသူ့နိုင်ငံအကျိုးစီးပွားသူကြည့်မယ်ဆိုပေမဲ့လေအမေရိကန်ဟာငကူရှိပြီးတာကပောင်းမှာဩဇာလွှမ်းမှုမှုတော့ကြာဆင်းခံလိမ့်မယ်လို့ကျွန်တော်မထင်ဘူးညဒါတစ်ချက်ပေါ့နော်အဲ့တော့ဒီနေရာမှာပြောချင်တာဟုတ်ပါတယ်ရှေ့ကပြောသွားတဲ့အတိုင်းပဲတရုတ်နဲ့အမေရိကရဲ့ဆက်ဆံရေးပုံမှာမူတည်ပြီးမြန်မာနိုင်ငံအပေါ်မှာအမေရိကန်ဆက်ဆံရေးတည်ရှိလိမ့်မယ်လို့ကျွန်တော်ထင်တယ်မြန်မာနိုင်ငံတနိုင်ငံရဲ့အကျိုးစီးပွားအနေနဲ့တော့အမေရိကန်ရဲ့အကျိုးစီးပွားဘာမှမရှိဘူးတိတ်ပြီးတော့မေမေရမရှိဘူးလို့ကျွန်တော်လည်းမြင်ပါတယ်အဲ့တော့တရုတ်ပြည်ကိုဘယ်လိုဆက်ဆံမလဲအော်တရုတ်ရဲ့ဩဇာစွမ်းမှုကိုပေးမလားထရမ့်ပြောခဲ့တယ်လို့ပဲသူ့ရဲ့ပြည်ထောင်ရေးကိုသူပြန်ကြည့်မယ်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေပြီးပေါအောင်မထွက်အောင်သူ့နိုင်ငံတွေပြန်ဆွဲဆော့ခေါ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မကြခင်ကာလမှာဖိလစ်ပိန်းတော်မှာတရုတ်ဘက်ကကိုပြန်ယူသွားတဲ့အခြေအနေမျိုးတွေကြုံရရှိပါတယ်။နောက်ဒီမှာဆိုလို့ရှိရင်အရှေ့တောင်အာရှမှာဗီယက်နမ်ဆိုလို့ရှိရင်ကွန်မြူနစ်နိုင်ငံဖြစ်ပြီးမဲ့လေအမေရိကန်ဘက်ကိုအများကြီးယူထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့တော့အဲ့ဒီဟာနဲ့ပတ်သက်သူဘယ်လိုသဘောထားမလဲတရုတ်ပြည်ပေါ်မှာဘယ်လိုသဘောထားမလဲအဲ့တော့တရုတ်နဲ့ဆက်ဆံရေးပေါ်မှာထားရှိတဲ့သဘောထားပေါ်မူတည်ပြီးမြန်မာနိုင်ငံရဲ့အခြေအနေကတုံ့တက်ဆုံးဖြတ်ရလိမ့်မယ်လို့ကျွန်တော်တို့အဲ့တိုင်ပဲမြင်တယ်အခုချိန်မှာတုံ့တက်ဖို့အရန်ခက်ခဲပါတယ်ဆိုလို့ဆိုလို့လည်းထင်ပါတယ်
ဟုတ်ပါတယ်ရက်ပိုင်းမရှိသေးရဲ့ဆိုတော့လေအဲကျမတို့ရဲ့သောတာရှင်တူဦးဖြစ်တဲ့မမဦးဆိုပြီးတော့မြန်မာပြည်ကနေအများအားစာရေးရေးပေးနေတဲ့သောတာရှင်တယောက်ကပြောထားတာလေးရှိပါတယ်သူဝင်ပြီးတော့ဆွေးနွေးပြစီတဲ့အဲ့တော့စာနဲ့ပဲသူကပို့ထားတော့ကျမဖတ်ပြပေးပါမယ်အခုတက်လာတဲ့သမ္မတတစ်ဒေါ်နယ်ထရမ့်ဟာမြန်မာပြည်နဲ့မှအစိမ့်သက်သက်ဆက်ဆံရေးရှိနေတာမဟုတ်ပါဘူးတဲ့ American ပြည်သူတွေနဲ့ဂျာမန်တောင်မှနိုင်ငံရေးမှအစိမ့်သက်သက်ဖြစ်နေတဲ့သူတယောက်ပါတဲ့ ตุ๊บ่าตาย้วยกောက်ป่วยอนัยยะอ๋อบาริเว้ปล่อยสู่ซียงตั้วตั้วตู้โตมระลองผิดย้วยเฉ่ไปไล่เดะรีพับลิกันปาร์ตี้ก็รออย่างนี้ทอลอกันโนลุลุยัดไหนเมมะเทมมาบุเดะตะเกร่อเมมาร์บีเย็นเนี่ยปะตะลายรีพับลิกันตมระริกาดิโมคราติเดะตองมาเป็ดต้าซัวอาเป้ส่องยะเข่รามะล้วยมะตุยบาเว้เดะตะชาฉีนี่ตะคูกะกะบะอาชีพยามาฟิลิปปินส์กะดูตาดีลุอเมริกันเนี่ยอเสร็จตวยเป็ดเมบาญากุ้ยกว่าเปียวนี่เดะตมระမျိုးกะเลยปอนี่เดะเ Barishin. Tomorrow, Torash in India, Mibu, design by my young Nida Shibare. Talking son, we food when you are Shibalashin.
Okay, Shibalashin.
Okay, but Panya, we are soon in our Barishin.
Okay, tomorrow, my dear Babelu, I don't want a triangle, which my loan, I say, Mabu. I will let you see a good two American Republican Party, have a money and a better Lucian. Smoke to see you, Tom, who's a child of the Savio. The kind of Indian is a got all for you. A new. Julia Bame, Lucrecia to Power Messory, this way for him, so you draw the Ma, you tell with Power Miro. Never me has a rather poor Wakuni Yana Mare. Now we got to check up. So you'll be at the new Yana Nara, the Mavia, the Nika Capri, the Manning and Messi, the opportunity need higher as well as the Manning and Abba Jessie. Tajo, Renetranine, Tamaraline, Sorry the Manning and Wu, the dear wind, the Mandi, that I swear I'll be by a Kajarushi, tell everyone Power Miro, Lale, Middle Jamaro Jungi. Other Kuajaro, CY Bono, American and CY Masurushi, Tibu, Leshi Chilia, who got to be disappeared, who was at each other Haleti, who are you by the near, wet by the near, or a new science, Michigano, Aloha Sayuni, a good card, Tabro, who never paid a day on Mulu, so Mexico Nangani, and it was more you got lonely there, especially going on Michigan, already sorry, Mexico go down here. So, a little my, I don't know the Mepide, to me, you would deal with machine and another Mulu. လုံးနေမြန်မာရှိတဲ့ဒီကိစ္စကြီးအားလုံးကိုတော်နေထမ်းကအကုန်လုံးပိတ်သိမ်းလိုက်ပြီးတော့ပြန်ပြီးတော့လုပ်လို့မြန်မာနိုင်ငံကြီးချလို့အားလုံးအမေရိကန်နိုင်ငံနိုင်ငံသားအလုပ်ပြန်ရအောင်လုပ်ပြီးလည်းမလုပ်ချင်တယ်။ဒါကြောင့်မို့မြန်မာတဲ့ဥစားပေးရတော့ဟာလာအမေရိကန်နိုင်ငံရဲ့ကွာဝေါ်မှာစီးဝါးရေးချင်တယ်ကိုပြောင်းလဲမှုတွေကိုယ်စားလေးလက်မပေးတာလို့ကြောင့်လို့ထင်တယ်။ဒါမျိုးသားဂျူးစီးဝါ
ုတ်နဲ့ဆက်ဆံရေးကဒီအမေရိကန်နဲ့တရုတ်နဲ့ဆက်ဆံရေးကမြန်မာနိုင်ငံကိုရိုက်ခတ်ဖို့အလားအလာရှိတယ်။အရင်တုန်းကတော့ဒီအမေရိကန်ပြည်ထောင်စုကအများရန်ပြောနေတာဒီ balancing ပေါ့နော်။ဒီတရုတ်ရဲ့ဒီဩဇာလွှမ်းမိုးမှုမြန်မာနိုင်ငံမှာတက်ရောက်မှကြောင့်ဖြစ်တဲ့အတွက်ကြောင့်မလို့ထိတွေ့ဆက်ဆံပြီးတော့ကိုမြန်မာနိုင်ငံကိုဖေးမှပြီးခေါ်ခဲ့တာပေါ့နော်။အဲ့တော့ဆရာအနေနဲ့အခုအားလုံးဆွေးနွေးသွားတဲ့အချိန်မှာဒီတရုတ်ပေါ်မှာဒီဟိုတမရဒီ Donald Trump အနေနဲ့ဘလို့ဟိုဆက်ဆံမလဲပေါ့။အခုပဲသူကတရုတ်ကိုသူကတော်တော်လေးဒီဟို campaign ကာလတစ်လျှောက်လုံးမှာတရုတ်နဲ့ပတ်သက်လာလို့ရှိရင်သူထော်လော်ကန့်လန့်ပြောခဲ့တာတွေများပါတယ်။အဲ့တော့ဆရာအနေနဲ့ဘလို့သုံးသပ်လို့ရပါလဲရှင
်။ဟုတ်ကဲ့ခင်ဗျာ။အဲ Donald Trump ကတော့ဟိုသူတူချင်းကတော့ campaign မှာအဲ့လိုပြောခဲ့တယ်။ဒါပေမဲ့လို့ကျွန်တော်တို့သူလာမဲ့၄နှစ်ကိုသူနိုင်ငံရေးကိစ္စဘလို့လုံးမလဲဆိုတဲ့အခါမှာကျွန်တော်တို့ Obama တက်ခါစားတော့လို့ကျွန်တော်တို့နည်းနည်းကြည့်လိုက်အောင်။ Obama မှာနိုင်ငံကကိစ္စနိုင်ငံကရေးအတွေ့အကြုံနေတော့ဟာကျိုးပါတိုင်းကိုဒုတိယသမ္မတရွေးလိုက်ပါတယ်။ပထမလေးနှစ်မှာလည်း Hillary Clinton ကိုနိုင်ငံရေးဝန်ခံခဲ့တယ်။အခု Donald Trump ကအဲ့ဒါကြောင့်ကျွန်တော်တို့ Indiana ပြည်နယ် Governor Mike Pence ကိုသူရွေးတယ်လို့ကိုကျွန်တော်ထင်ကြည့်တယ်နိုင်ငံရေးကိစ္စမှာ။ဒါကြောင့်ဟို Donald Trump ကသူတယောက်တည်းပါပြောသူ့ရဲ့အဖွဲ့ပေါ့နော် team ဆိုတဲ့အဖွဲ့မှာနိုင်ငံရေးအတွေ့အကြုံရှိတဲ့အဲ့ဒါ Mike Pence စသည်ပေါ့နော် Net Gingrich တို့ကလည်းဟိုနိုင်ငံရေးပြမလာတော့လာလာရှိတယ်ဟိုတပြေးနေတယ်ဆိုတော့ကဟိုတကယ်တမ်းလက်တွေ့လုပ်တဲ့အခါမှာသူဟာထိမ့်ညိတဲ့အဲသဘောတွေနဲ့သူဆောင်ရွက်မယ်လို့ကျွန်တော်မှတ်ရပါတယ်အဲ့တော့တရုတ်ကလည်းပဲသူတရုတ်ကိုအဲ့လိုပြမှတ်ထားတော့အတရုတ်ကလည်းဒီနေ့ငြိမ်းနေပြီးတော့ခံနေပါတော့မဟုတ်ဘူးခင်ဗျာတရုတ်ကလည်းဒါမှခေါင်းကြီးပြီးတော့အမျိုးမြင်အရှိထိကြည့်တဲ့အခုထိပေါ့လေသူကအဲ့ဒီသူ့ရဲ့ရေရှည်အစီအစဉ်ဘူဟာကြီးတိုင်းဆောင်ရွက်နေတော့သူကလည်းအဲသူ့ရိုးစီဝါကိုသူဆောင်ရွက်မှာပါအဲ့ဒါကြောင့်ကျွန်တော်တို့ကအများကြီးတော့စိုးရင်းသာတိတ်မရှိဘူးလို့ထင်တယ်ဒါပ ဒါကြောင့်တရုတ်ကလည်းသူလှုပ်ချင်တော့လို့လှုပ်လို့ရမှာမဟုတ်တော့သူ့အဖွဲ့သားတွေကလည်းသူ့နိုင်ငံအကျိုးစီးဟုတ်မယ်သို့တော်လည်းပဲတရုတ်ကိုထိမ့်ချုပ်လောက်အောင်ထိဒီနေ့အဖြစ်ဟလာရန်သူဖြစ်လာအောင်ထိသူလှုပ်လို့ရမှာမဟုတ်တဲ့အတွက်ပြဿနာကြီးကြီးတော့ကျွန်တော်မရှိနိုင်ဘူးသို့တော်လည်းပဲအဲနိုင်ငံတကာကိစ္စဆိုတော့ဒီတိုင်းတစ်ခါတည်းတော့ဟလာဟိုကောင်းခဲစရာတွေရောဆိတ်ရှုပ်စရာတွေတော့ဒါပေါ့အဲ့တော့ချုပ်လိုက်ရင်တော့တရုတ်နဲ့ပတ်သက်ရင်သူ့ policy ကအစ်စ်ဖြစ်လာမယ်သို့တော်လည်းပဲကျွန်တော်တို့အင်းလင်းလဲလဲစူးစူးဝါဖြစ်မယ်လို့တော့ကျွန်တော်မမျှော်မှားပါဘူးခင်ဗ
ျဟုတ်ကဲ့ပါသူဟိုမင်းဆက်စီယုံတော့ကပြောခဲ့တယ်ဥပမာလေးတစ်ခုဆိုလို့ရှိရင်သမ္မတအိုဘားမားလုပ်ထားတဲ့ဒီကျန်းမာရေးပြည်သူဆောင်ရှားမှုအိုဘားမားကဲဆိုတဲ့ affordable act ကိုသူက repeal လုပ်မယ်ဖျက်ပစ်မယ်လို့သူဟိုလေလုံးထွားပြီးပြောခဲ့ပေးမယ်လို့တကယ်တမ်းသမ္မတအိုဘားမားနဲ့မိနစ်60ကြာစကားပြောပြီးတဲ့အခါမှာလေသံကပျော့သွားပြီးတော့ဟာအကုန်လုံးတော့သူမဖျက်ဘူးသူဟိုထားတဲ့ဟာတွေကိုဆက်ပြီးတော့သူထိန်းထားပြီးတော့ကျန်းနာလေးတွေပဲပြုပြင်ပြောင်းလဲမယ်ဆိုပြီးတော့လေသံလျှော့သွားတာတွေလည်းရှိပါတယ်အဲ့တော့လေဘာပဲပြောသူပြောခဲ့တာတွေကိုဆက်လုပ်မလားမလုပ်ဘူးဆိုတာကတော့အားလုံးကစောင့်ကြည့်နေကြတာပေါ့လေအဲ့တော့ကျမတို့တော်တာရှင်တယောက်လေလိုင်းပေါ်မှာရှိနေပါပြီကိုငင်းချမ်းကိုငင်းချမ်းရှင်မင်္ဂလာပ
ါဟုတ်ကဲ့ပါ
ဟုတ်ကဲ့ကိုငင်းချမ်းပါမေးချင်ပါလေရှင်ပါဆွေးနွေးချင်ပါလေ
ဟောကျွန်တော်အနေနဲ့ကတော့ကျွန်တော် Donald Trump တက်လာတဲ့အတွက်မြန်မာပြည်အတွက်အရန်ကောင်းပါလို့ထင်ပါတယ်ခင်ဗျဘာလို့လဲဆိုတော့ကျွန်တော်တို့ဟို Hillary Clinton ဟို Republican တက်လာပြီဆိုရင်ကျွန်တော်တို့ကမြန်မာလူမျိုးတွေကမျှော်လင့်ချက်တွေထားတတ်တယ်ခင်ဗျကျွန်တော်တို့ဟိုပါပေါ့နိုင်ငံတော်အတိုင်းအမြံတော်အောင်ဆန်းစုကြည်နဲ့ရင်းနှီးတယ်ဆိုပြီးတော့ကျွန်တော်တို့မြန်မာပြည်အတွက်ပါကြည့်မလဲမျှော်လင့်ချက်တွေနဲ့ထားခဲ့တယ်ခင်ဗျခုသာမြန်မာစကယ်ပုံလိုပေါ့ဟိုကိုလုံးမကိုစားလို့ဖြစ်ရဆိုတော့အဲ့လိုသူ့အနေနဲ့ကျွန်တော်တို့မြန်မာပြည်ရေးကိုတမန်လောက်ပဲဆက်ဆံမယ်လို့ထင်ပါတယ်ခင်ဗျကျွန်တော်အစိတ်ထင်ပေါ့နောက်အဲ့ဒါကြောင့်ကျွန်တော်သူ့နိုင်ငံရေးအတွက်သူ့ရဲ့စီးပွားရေးအတွက်ပဲသူကဦးစားပေးပြီးတော့လုပ်မယ်လို့ပြောပါတယ်ခင်ဗျသူရွေးကောက်ပဲမဲဆွယ်တော့တယ်အဲ့တော့ကျွန်တော်တို့မြန်မာပြည်အတွက်ကတော့ဟိုတေယုခုနကဟိုဟိုအကိုတယောက်ဆွေးနွေးသွားလို့ပေါ့တေယုစီးပွားရေးပေါ်မှာမူတည်ပြီးတော့ကျွန်တော်တို့မြန်မာပြည်ကိုလှည့်မယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ပါကျေးဇူး
ဆွေးနွေးကြပါတယ်ခင်ဗျကျွန်တော်မြန်မာပြည်တွက်ကတော့ရန်ကောင်းပါတယ
်ဟုတ်ကဲ့ပါဒ
ီမှာကိုလဲရမှာပေါ့အဲ့မှာဟိုဟိုဟိုပါပေါ့ဝေပါဟိုဒီမိုကရေတစ်နိုင်သွားခဲ့ရင်တော့ကျွန်တော်တို့တွက်ကမျှော်လင့်ချက်တွေနဲ့အာဘာရမလဲဘာရမလဲဆိုပြီးတော့မျှော်လင့်ချက်တွေနဲ့ထားထားပြီးတော့အသက်ရှင်ရအောင်မှာဟုတ်တာ Republican တို့ဘာမှမျှော်လင့်စရာမရှိတဲ့အတွက်ကိုလုံးမကိုရမှာကိုနိုင်ငံကောင်းမှုဆိုကိုပါကိုလုံးမပဲရတော့မယ်ဆိုတာအတိတ်ပဲရပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကိုကြီးဆိုင်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဒါပေမဲ့ American ပြည်ထောင်စုကတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုတန်ဖိုးထားတဲ့နိုင်ငံဆိုတဲ့ခါကျတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးမှာမြန်မာအပါအဝင်ပေါ့နော်အမြဲတမ်းဒီမိုကရေစီရေးကိုအားပေးထောက်ခံနေမယ်လို့ကျွန်မယူဆပါတယ်ရှင်နောက်သောတာရှင်တယောက်ကတော့ဝန်ဒွိမျိုးကကိုချင်းမြင့်မှာနေကောင်းပါလားရှင်
ဟုတ်ကဲ့ဆရာမဟုတ်ကဲ့ကျွန်တော်တို့ဟိုနားလည်တော့အချင်းချင်းယူဆလောက်တော့ဆရာမရေကျွန်တော်တို့နိုင်ငံလေးလေဒီမိုကရေစီထွန်းသစ်စနိုင်ငံကိုလေပြီးခဲ့တဲ့အိုဘားမားကလည်းကျွန်တော်တို့နိုင်ငံရေးအရာကျွန်တော်ဒီမိုကရေစီရေးအရာစီးပွားရေးအရာကိုကျွန်တော်တို့ဟိုကျွန်တော်တို့နိုင်ငံအတွက်ကိုဒီမိုကရေစီကိုလမ်းဖွင့်ပေးခဲ့တယ်အဲစုပိတ်တံတရီလုပ်ပေးခဲ့တယ်ကျွန်တော်အကောင့်ဘက်ကိုဦးတည်ခဲ့တယ်ပေါ့အခုကျတော့ Donald Trump ဆိုတော့ကျွန်တော်တို့ကတော့လည်းနည်းစိုးရိမ်နေဘာလို့လဲဆိုတော့သူကမဲဆယ်ပွဲကာလမှာပဲလေသူ့ရဲ့ပြည်သူလူထုကိုအဓိကထားပြီးတော့သူကဆွဲတဲ့ခါကျတော့သူဆွဲတဲ့နေရာမှာလဲသူရဲ့မျိုးသားကျူးစီးပွားအနေနဲ့ဟိုစီးပွားရေးကိုအဓိကဆောင်ပေးပြီးတော့လုပ်ခဲ့တယ်ကျွန်တော်ကဘာလွှမ်းကြုံပြီးတော့ဒီပူစီရေးရာတွေမှာသူတိတ်အားမပေးဘူးအဲကျတော့သူကဟိုသမရတရားဟာဆရာမရဲ့ဟိုကျွန်တော်တို့သူပေးခဲ့တဲ့ဂရုကိုတော့ကျွန်တော်ရာဂိုင်းလုံးများများတော့အကောင့်တွေပေါ်ကြမှာကြည့်လို့ကျွန်တော်ထင်တယ်လေအဲကျတော့အဲပုံစံမျိုးဆိုရင်ကျွန်တော်တို့နိုင်ငံအတွက်ဒီမိုကရေစီရေးရာမှာရောစီးပွားရေးရာမှာရောအခုညာဥပမာတက်တော့ကျွန်တော်ရော့သွားလိမ့်မယ်လို့ကျွန်တော်ဆိုရည်မိပါတယ်ခင်ဗျာဒါပါပဲခင်ဗျာ
အော်ဟုတ်ကဲ့ပါအဲ့တော့ကိုအောင်သူညိနေနေရောဘယ်လိုသုံးသပ်လို့ရပါလဲရှင်ဥမာဆိုရင်ခုနဒီဦးချင်းမြင့်ဆိုရင်နာဒီဟိုဥစား Donald Trump ကဒီမြန်မာအပေါ်ဝင်ပေါ်တခြားနိုင်ငံတွေသိစိတ်ဝင်စားပြည်တွင်းရေးကိုပဲဇောင်းပေးနေတယ်ဆိုတဲ့ခါကျတော့မြန်မာနိုင်ငံအပေါ်မှာဟိုပေးနေတဲ့အကူအညီတွေဘာတွေပေါ့နော်ရော့သွားမယ်လို့သူစိတ်ထဲမှာထင်နေပါတယ်ကိုအောင်သူညိရဲ့အတွေ့အကြုံလေးပေါ့အခြေခံပြီးတော့ဟိုနည်းနည်းလေးဆွေးနွေးပြပါအောင်ရှင
်ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့အထူးသဖြင့်ပေါ့နော်အမေရိကန်ကသူ့ပြည်တွင်းရေးပဲဦးစားပေးမယ်။နောက်ပြည်ပမှာရှိနေတဲ့သူ့ရဲ့ဝန်ထုပ်ဝန်ပိုးတွေလျှော့မယ်ဆိုရင်တော့ရေဘူးရပြောမယ်ဆိုရင်ကျွန်တော်တို့ခုနပြောတဲ့နိုင်ငံတကာဒီမိုကရေစီရေးလူ့အခွင့်အရေးဒီလိုအကူအညီတွေရော့သွားဖို့အကြောင်းရှိပါတယ်။အဲ့တော့နောက်အရေးကြီးတဲ့တစ်ချက်ကတော့ဒီမနေ့ပဲကျွန်တော်ဒီ South China Morning Post သတင်းစာမှာတွေ့ပါတယ်။အဲ့ဒါကဘာလဲဆိုတော့ဒီအခုဒီ Donald Trump ရဲ့အဖွဲ့အစည်းပါတဲ့အကြံပေးတယောက်ပေါ့။အရင်တုန်းက CIA ကျွန်တော်ကြားရမှုဟောင်းမှာကျွန်တော်သူ့နဲ့အင်တာဗျူးရတဲ့ခါမှာသူကပြောလဲဆိုတော့ဒီတစ်ချိန်ကပြုတ်နိုင်ငံကဥဆောင်တဲ့ဒီအခြေခံအဆောက်အုံတွေဆောက်လုပ်ရင်းနဲ့ပတ်သက်တဲ့ဘဏ်ပေါ့နော်ဒီ AIIB ကိစ္စကိုဥပမာတော့ကန့်ကွက်ခဲ့တယ်ဒါဟာမဟာဗျူဟာအမှားပါအ
အဲ့တော့ဒီအခုလက်ရှိသမ္မတအစ်စ်လက်ထက်မှာပြန်ပြင်မယ်ဆိုတော့ဒီဆွေးနွေးချက်တွေရှိပါတယ်ဆိုတော့အဲ့ဒါအပြင်မှာတစ်ဖက်ကလည်းဒီဒေါ်နယ်ထရမ့်ကဒါစီးပွားရေးသမားပါပေါ့လေအဲ့တော့အဲ့ဒါနဲ့ပတ်သက်လို့တရုတ်ပြည်နဲ့ပတ်သက်လို့ဒါဒီမှာအဆင်ပြေစစ်မြသွားအောင်လုပ်မယ်ဆိုတော့ကိစ္စမျိုးတွေရှိပါတယ်အဲ့တော့ကျွန်တော်ယူဆချက်ကတော့တရုတ်ပြည်ကကျွန်တော်တို့ဒေသတွေမှာပူအင်အားကြီးထွားလာနိုင်တဲ့အနေအထားရှိပါတယ်နောက်တစ်ခုကခုနကကျွန်တော်ဆွေးနွေးတဲ့ TPP ကိစ္စပါအဲ့ဒါကအရေးကြီးတာတော့အထူးသဖြင့်ဂျပန်နိုင်ငံရဲ့ဒီအခုဝန်ကြီးချုပ်အိုဘေးရဲ့ဒီစီးပွားရေးအစီအစဉ်တစ်ခုလုံးကဒီခုနဒီ TPP ပေါ့နော်ဒီ Pacific ဖြတ်ကျော်ဒီမဟာမိတ်အဖွဲ့ကိုအခြေခံပြီးတော့ဆွဲထားတဲ့ဟာပါအဲ့တော့ဂျပန်ကလည်းကျွန်တော်တို့နိုင်ငံကိုအခုအကူအညီပေးဖို့ 8.3 ဘီလီယံပေါ့နော်ဒေါ်အောင်ဆန်းစုကြည်သွားတော့ကတိပေးထားပါတယ်တကယ်လို့သာဒီ TPP ကိစ္စပြတ်သွားတယ်ဆိုလို့ရှိရင်တော့ဒီခုနဂျပန်ရဲ့အကူအညီတွေကိစ္စတွေကဒါထိခိုက်စရာအကြောင်းရှိလာနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲကိုမြအေးအခုဒီဒေါ်နယ်ထရမ့်ဟိုတက်လာတဲ့အခါမှာသူကဒီဘာသာကြားတွေလူမျိုးရေးခွဲခြားတဲ့စကားတွေဟိုသူအရင်တော့ကပြောခဲ့တယ်ပေါ့နော်ပြောခဲ့ပြီးတော့သူကဒီအထူးသဖြင့်ဒီအကြမ်းဖက်သမားတွေကိုသူနှိမ်နှင်းမယ်လို့ပြောခဲ့တယ်အဲ့ဒီခါကျတော့မြန်မာပြည်တွေကလူတချို့ကအဆုံးရောက်တဲ့လူတချို့တွေကလည်းဘာလဲဆိုဟာသမရာကြီးဟိုဒေါ်နယ်ထရမ့်တက်လာတာကြိုးဆိုတယ်ဆိုပြီးတော့ဝိုင်းပြောကြပါတယ်အဲ့တော့မြန်မာနိုင်ငံမှာပေါ့လေဒီလိုမျိုးလူမျိုးရေးခွဲခြားမှုတွေရှိတယ်ဘာသာရေးခွဲခြားမှုတွေရှိတယ်အမုန်းတရားပြန့်ပွဲအောင်မလုပ်နိုင်တဲ့လူတွေရှိတယ်လူတွေနဲ့ပတ်သက်လာရင်အမေရိကန်ပြည်ထောင်စုကအမြဲတမ်းဦးစားပေးပြီးတော့အမြဲတမ်းထောက်ပြဝေဖန်ခဲ့တယ်ပြီးတော့လည်းဒါတွေမဖြစ်အောင်ဆိုပြီးအမြဲတမ်းအားပေးခဲ့တယ်ပေါ့လေအဲ့တော့ဒီဒေါ်နယ်ထရမ့်လက်ထက်မှာဒါမျိုးဟိုမရှိတော့ဘူးပေါ့ဒါမျိုးတွေဟိုရှိမှာမဟုတ်တော့ဘူးဆိုပြီးတော့ဟိုတလွဲစပင်းကောင်းနေတဲ့လူတွေရှိပါတယ်အဲ့တော့ကိုမြာကြီးအနေနဲ့ရောဘယ်လိုသုံးသပ်လို့ရပါလဲရှင
်ကျွန်တော်အမေရိကန်မျိုးသားရဲ့အကျိုးစီးပွားကိုယ်တိုင်ဒီပြင်ဒီမိုကရေစီနဲ့လူ့အခွင့်အရေးလို့ကျွန်တော်အဲ့လိုမြင်နေကြတော့ဒေါ်နယ်ထရမ့်ကပြောတာတယ်ရစ်စင်နဲ့လူမျိုးရေးခွဲခြားမှုเนี่ยတွဲလို့မရဘူးဗျာကျွန်တော်နားလေတာ terrorism ကတော့ကျွန်တော်တို့ချိုးနေရမှာပဲ terrorism ကိုတော့ကျွန်တော်အမြင့်ချက်ကြီးဆိုတာဖြည့်ဖြည့်ဟိုခြေမိုးရမှာပဲတော်လက်ခံတယ်တို့ terrorism နဲ့ဘာသာတစ်ခု terrorism နဲ့လူမျိုးတစ်ခုတော့တွဲလို့မရဘူးဗျာအဲ့တော့ American ရူသားအကျိုးစီးပွားကိုယ်တိုင်ဒီပင်လင်ဒီမိုကရေစီနဲ့လူခွင့်ရေးဖြစ်ပါတယ်အဲ့တော့ American ရဲ့ဩဇာကိုရိုးရော်သွားတရုတ်ပါဝါကြီးတာကို Donald Trump ခွင့်ပြုလိုက်မယ်ဆိုလို့ရှိရင်ဒုတိယကမ္ဘာစစ်မတိုင်ခင်တော့ဟစ်တလာကိုအင်္ဂလန်ဆက်ဆံတဲ့ပုံစံမျိုးပဲတော့ဖြစ်ပါပဲ။ဒီလောက်ထိအမေရိကန်တွေမအောင်လို့ကျွန်တော်မြင်တယ်။အဲ့ဒါကြောင့်မလို့ကျွန်တော်တို့အမျိုးသူတို့အမေရိကန်အကျိုးစီးပွားကိုရှေ့ရှုတယ်၊စီးပွားရေးကရှေ့ရှုတယ်မှန်တယ်။နိုင်ငံရေးကဩဇာကြီးထွားအာဏာကမ္ဘာမှာဩဇာအာဏာဖျက်ချနိုင်မှုကလည်းအမေရိကန်ရဲ့အကျိုးစီးပွားပဲဗျ။အဲ့တော့ဒေါ်နယ်ထရမ့်မြည်လို့ပြောစီကမှုအကြမ်းဖက်ဝါဒလို့ထိန်းနှင်းတာတော့အမြင့်တက်ချေမှုတော့ကျွန်တော်တို့ကိုယ်တိုင်လည်း agree သဘောလည်းတူတယ်။ဒါဘောမူတီဗီဒူမျိုးခွဲခြားမှုတွေပါပြီဆိုတဲ့ဟာတော့ကျွန်တော်ကဒီကဟိုတချို့ကထင်သားဝင်ရဒေါ်နယ်ထရမ့်ဒီအမျိုးသားရေးဝါဒီဆိုတော့အမေရိကန်ကိုယ်တိုင်ဒီပင်လေလူမျိုးတစ်ခုဘာသာတစ်ခုနဲ့တိဆောက်ခဲ့တဲ့နိုင်ငံမှမဟုတ်တာဘယ်လိုလို့အမျိုးသားရေးဆိုတော့ရှိမှာလို့များဆိုတော့အဲ့တော့ထားပါလို့ဗျာအဲ့ဒါကြီးကကျွန်တော်ပြောလို့လည်းသိပြီးတော့ရှင်းသွားပါလိမ့်မယ်အဲ့တော့လူတို့ချင်းပြောရမယ်ဆိုလို့ရှင်တော့အမေရိကန်အမျိုးသားအကျိုးစီးပွားကိုယ်တိုင်ဒီပင်လေနံပါတ်၁ကအမေရိကန်ရဲ့အကျိုးစီးပွားဖြစ်တယ်။နံပါတ်၂ကအင်မတန်မှခိုင်မာတဲ့ constitution ရှိတယ်။အင်မတန်မှကောင်းမွန်တဲ့ institution တွေရှိတယ်။အဲ့နိုင်ငံတနိုင်ငံမျိုးကလက်လွတ်စပယ်လုပ်မဲ့ကိစ္စမျိုးတွေကိုဘယ်တော့မှလုပ်မှာမဟုတ်ဘူး။ဒီလိုပဲမဲဆွယ်ရင်ကာလာပြောတာပဲ။ကြည့်ပါ။အဲ့လောက်ထိဆိုးလာကြအကြောင်းရင်းမရှိဘူးလို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ပါ။ကုမြအေးကျေးဇူးတင်ပါတယ်။အခုတောထရှင်တယောက်ရှိပါတယ်။ဆလိုင်းဘွေကုံနေကောင်းပါလားရှင်။မင်္ဂလာပါ
။ဟုတ်ကဲ့ပါ။ကောင်းပါတယ်။
ဟုတ်ကဲ့ပါ။ကိုဆလိုင်းဗာများဆွေးနွေးခြင်းပါလဲရှင်။
โอเคคุณอกุญญาเอပြောတဲ့ဥစ္စာဆက်ပြောနေစီတော့သူပြောတဲ့ဆက်လက်မှန်ပါတယ်တော်တော်ညာလည်းပဲအခုတကဘာလုံးကလည်းပဲဘာဟိုဥစ္စာပေးလာတယ်ဆိုရင်တော့ဒေါ်နယ်ထရမ့်ကိုတိုင်ကဘာဖြစ်လို့မင်းရောက်သွားတယ်ဆိုရင်လူအခွင့်အရေးထက်ဟိုနိုင်ငံသားအခွင့်အရေးကိုပိုဥစ္စာပေးလာတယ်ဆိုတာကျွန်တော်တွေ့ရတယ်အဲ့ဒါကြောင့်မြန်မာနိုင်ငံနဲ့သူရဲ့ဆိုရဆက်ဆံတဲ့နေရာမှာသူရဲ့ဩဇာညောင်းအနေအချင်းညောင်းရမှာကတော့သူကနိုင်ငံသားအခွင့်အရေးကိုဆောင်ပေးပြီးတော့မှသူအလုပ်လုပ်လာမလို့ကျွန်တော်ထင်တယ်အဲ့ဒါကြောင့်ဒီနေရာမှာကျွန်တော်တို့ဟိုသွားတွေ့နိုင်တယ်ဆိုရင်တော့ဒီနိုင်ငံသားမဟုတ်တဲ့ကျွန်တော်နိုင်ငံမှာဟိုခိုးဝင်လာတဲ့နိုင်ငံသားမဟုတ်တဲ့နေရာမှာဆိုရင်တော့ဒီအစိုးရနဲ့ဘယ်လိုခိုင်ပင်လဲမသိဘူးသူကဘယ်လိုအကြံပေးမလဲအဲ့ဒီနေရာမှာတော့ဟိုအမျိုးသားကြီးထဲနိုင်ငံသားအခွင့်အရေးကိုတော့ဒီဘလို့နာထမ်းမပူစားတဲ့လို့မျိုးလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါအဲဆရာဦးတင့်ဆွေဟိုဒေါ်နယ်ထရမ့်အနေနဲ့ပေါ့နော်သူ့ကိုလူတွေအကုန်လုံးကမြင်တာလူသူကလူမျိုးရေးခွဲကြတဲ့လူတစ်ယောက်ဖြစ်တယ်အမျိုးသမီးတွေကိုနှိမ့်ချဆက်ဆံတယ်လူအခွင့်အရေးကိုမလေးစားဘူးသူထင်ရဆိုင်တဲ့ပုံကိုတစ်ယောက်ဖြစ်နေမြင်နေပါတယ်အဲ့လိုထင်ရဆိုင်တဲ့ပုံကိုတစ်ယောက်အနေနဲ့ဒီမြန်မာနိုင်ငံလိုနိုင်ငံငယ်ကလေးတစ်ခုအပေါ်မှာပေါ့လေဒီလူအခွင့်အရေးချိုးဖောက်မှုတွေရှိလာခဲ့ရင်ရောသူ့အနေနဲ့ဂရုတစိုက်ရှိပါမလားရှင
်ဟုတ်ကဲ့ပုဂ္ဂိုလ်ရေးအရပြောရင်ဒေါ်နယ်ထရမ့်ကမနက်ခင်းကသူများတွေမြင်နေကြတယ်လို့သူပြောခဲ့ဆိုခဲ့တာပါပဲ
တော့လက်တွေ့လောက်တဲ့အခါမှာလာမယ့်၄နှစ်မှာတော့ကျွန်တော်ခုနဆွေးနွေးသလိုဟိုယူမိုက်ပန့်စ်ပဲဥပမာပေးပါမယ်မိုက်ပန့်စ်ဟာဒီအင်ဒီယားနာပြည်နယ်ကဗာနာသူအောင်မြင်တဲ့ကဗာနာတယောက်ပါနောက်တစ်ခါဒီမှာဗမာလူမျိုးဗမာပြည်ပေါ့နော်လာတဲ့လူတထောင်ကျော်ပါတယ်အဲ့တော့သူကဗမာလူမျိုးတွေနဲ့ရင်းနှီးပြီးသားပုဂ္ဂိုလ်ဖြစ်တော့ကဗမာနိုင်ငံရဲ့အကျိုးစီးပွားဗမာလူမျိုးတွေရဲ့အကျိုးစီးပွားကိုမေ့ထားစရာအကြောင်းမရှိဘူးလို့ကျွန်တော်အများကြီးမစိုးရိမ်ပါဘူးနောက်ဟုတ်တော့ခင်ဇုံဝန်ခွန်ကဆွေးနွေးသွားတယ်ဗမာပြည်မှာအဲ့ဒီလူမျိုးပေါ့နော်ဒေါ်နယ်ထရန့်တက်လာလို့အစိုးရကိစ္စတွေကလက်ကမောင်းခတ်တယ်ဆိုတာကတော့ဒါကတော့ကျွန်တော်တော့မဖြစ်သင့်ဘူးလို့ယူဆပါတယ်အန္တရာယ်ကြီးပါတယ်ဒါတိုင်ပြန်နေရောနောက်တစ်ခါစတာပေါ့နော်အန္တရာယ်ကြီးတဲ့အတွက်ဒါတွေမဖြစ်သင့်ဘူးတော့ဘူးလေအဲ့ဒါဒီကအကူရစီဟာကောင်းဆောင်တယောက်လို့ကျွန်တော်မမြင်ပါဘူး
ဟုတ်ကဲ့ပါအဲဒီတော်တာရှင်တယောက်က Facebook ကနေတစင်အမှတ်ချက်တွေပေးထားတာတခုရှိပါတယ်သူနာမည်ကတော့ Facebook နာမည်ကသူရလင်းလို့ပြောထားပါတယ်သူကတော့ Trump ကိုသဘောကျပါတယ်တဲ့ Trump ရဲ့အပြောအဆိုတွေကနေပြတ်သားတယ်လို့ Trump မှာမျိုးချစ်စိတ်သက်ထက်သန်သူတယောက်လည်းဖြစ်ပါတယ်တဲ့ Trump မှာစီးပွားရေးသမားတယောက်ဖြစ်ပေမဲ့ American ပြည်သူလူထုကိုသူညာလို့မရပါဘူးတဲ့မြန်မာနိုင်ငံနဲ့စိတ်နေတယ်လို့ကမ္ဘာနိုင်ငံအတော်များများနဲ့လည်းနိုင်ငံရေးအရာထက်ထဲဝင်ဝင်မရှိပါဘူးတဲ့ Trump သမ္မတဖြစ်လာလို့မြန်မာနိုင်ငံဟာလက်ရှိ American နဲ့နိုင်ငံရေးသဘောထားဆက်ဆံရေးတဲ့နိုင်ငံရေးဒီတဘောရာဆက်ဆံရေးတဲ့ပုံမကောင်းမွန်လာဖို့မရှိသလိုစီးပွားရေးအရာလည်းလက်ရှိအခြေအနေတဲ့ပိုလာမှာမဟုတ်ပါဘူးလို့မြန်မာပြည်ရဲ့နိုင်ငံရေးပညာရှင်တွေကမှတ်ချက်ပေးနေကြပါတယ်တဲ့ဒါပေမဲ့ထရမ့်ဟာလက်ရှိကမ္ဘာအင်အားအကြီးဆုံးအမေရိကန်နိုင်ငံရဲ့သမ္မတဖြစ်လာခြင်းကစလို့လက်ရှိရခိုင်ပြည်နယ်ဘင်္ဂလီအရေးကိစ္စဟာတိတိတတ်တာဖိအားတွေညှော့နှဲသွားမှာတော့အမှန်ပါပဲတဲ့အမေရိကန်နိုင်ငံအနေနဲ့မြန်မာပြည်ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ပုမှုတွေအပေါ်မှာလည်းထရမ့်သမ္မတတက်တန်းအတွက်မှာပဲပြောင်းလဲသွားနိုင်တယ်ဆိုတာအပြည့်အဝယုံကြည်ပါတယ်တဲ့ထရမ့်ဟာအမေရိကန်မှာမွေးတဲ့အမေရိကန်နိုင်ငံသားတယောက်ဖြစ်နေလို့သူ့နိုင်ငံသူ့လူထုအပေါ်လုံလောက်တဲ့ကာကွယ်စောင့်ရှောက်မှုတွေပေးနိုင်မယ်ဆိုတာကိုသူယုံကြည်ပါတယ်တဲ့ဒီပုဂ္ဂိုလ်ကနည်းနည်းဟိုဥစ္စာဘယ်လိုခေါ်ရမလဲရှင်တိတ်ပြီးတော့အခြေအနေကိုမသိဘူးထင်တယ်သမရဥပမာလက်ထက်မှာပဲပေးဆို့မှုတွေကရွှော့ပေးလိုက်တာကိုသူသိပုံမရဘူးရှင်ဟုတ်ကဲ့အဲအဲ့တော့နောက်ဆုံးအပိတ်လေးနေအနေနဲ့ပေါ့နော်ကိုမြားကြီးအနေနဲ့ဒီဒေါ်နယ်ထရမ့်သမရတက်လာတဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးဆက်ဆံမှုတွေရောဘယ်လိုသုံးသပ်လို့ရပါလဲရှင်
ကျွန်တော်ကကျွန်တော်နိုင်ငံရဲ့အကျိုးစီးပွားကိုကြည့်တဲ့အခါမှာကျွန်တော်နိုင်ငံနိုင်ငံငယ်လေးဖြစ်တဲ့အတွက်နိုင်ငံကြီးတွေရဲ့ကစားကွက်တွေရဲ့အောက်မှာကျွန်တော်တို့ကနေရတာပါတို့တော့ကျွန်တော်တို့ရဲ့အမျိုးသားရေးအမြင်နဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံရဲ့အကျိုးစီးပွားတဲ့ကျွန်တော်တို့ရဲ့နိုင်ငံခြားရေး policy ကိုချင့်ချိန်စဉ်းစားပြီးတော့မှခိုင်ခိုင်မာမာရက်တိရက်တစ်ခုလိုကန့်ဆွဲထားတင်တယ်လို့ကျွန်တော်မြင်တယ်ဒေါ်နယ်ထရမ့်တက်လာရင်ဘာဖြစ်မလဲကလင်တန်တက်လာရင်ဘာဖြစ်မလဲဆိုတာထက်ကလီဒန်တက်လာရင်ငါတို့ဘယ်လိုရက်တည်မလဲဆိုတော့ကျွန်တော်တို့ကြိုးစင်စားရမှာဒေါ်နယ်ထရမ့်တက်လာရင်ဘယ်လိုရက်တည်မလဲဆိုတော့ကျွန်တော်ကြိုးစင်စားရမှာလို့မြင်တယ်အဲ့လိုကျွန်တော်တို့ကကြိုးတည်တင်ဆက်မှုမရှိဘဲနဲ့နိုင်ငံတကာကိုလှည့်ပြီးညှော်နေတဲ့မူဝါဒအောက်မှာပဲကျွန်တော်တို့ဆက်သွားလို့မရဘူးလို့ကျွန်တော်မြင်ပါတယ
်အဲ့
ဒါကြောင့်မို့ကျွန်တော်နိုင်ငံတကယ်တူးတက်စီချင်ဆိုရှင်တော့ကျွန်တော်တို့ကိုကျွန်တော်ရက်တည်လဲအောင်ကြိုးစားပါလို့ပဲပြောချင်ပါတယ်တလောက်ပါပဲဗျ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အချိန်လဲကုန်သွားပြီမို့ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးကျေးဇူးအများကြီးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်
တောက်ကင်ဆိုဝင်စီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုညဘက်အစီအစဉ်အဆုံးမတက်ခင်မှာတရက်အကျဉ်းချုပ်ကိုနန်းလောင်ကကြေညာပေးပါအောင်မရှင
်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာလူသိန်းနဲ့ချီဆူဝဲပြီးတော့သမရပတ်ကွန်ဟဲနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြပါရတယ်။လူပေါင်း3,600,000လောက်ပါဝင်ဆူဝဲခဲ့ကြတယ်လို့ရဲတွေကပြောပေမဲ့ဆူဝဲပွဲစီစဉ်သူတွေကတော့လူသတန်းလောက်ရောက်လာတယ်လို့ဆိုပါရဲဒါဟာနှစ်ပေါင်း30ကျော်အတွင်းအကြီးဆုံးလူလူဆန္ဒပြပွဲလည်းဖြစ်ပါရတယ်။အထက်တန်းကျောင်းသားတွေကက်သလစ်သီလရှင်တွေလက်သမားတွေနဲ့လူငယ်လူရွယ်တွေကလည်းသမရအိမ်တော်ရှိလက်မမချစ်တက်ပြီးတော့သမရပတ်ကွန်ဟဲနှုတ်ထွက်ပေးဆူပြီးတော့ကြွေးကြော်ကော်ဟိတ်ခဲ့ကြပါရတယ်။နိုင်ငံတော်ကလူတွေကလည်းမြို့တော်ဆိုးကိုချစ်တက်ပြီးတော့ဆန္ဒပြသူတွေနဲ့ပါဝင်ပူပေါင်းခဲ့ကြပါရတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ဘက်ဘလူးချီစတန်အရက်မှာအင်အားပြင်းတဲ့ဘုံတလုံးဒီကနေ့ပောက်ကွဲလို့လူ30ထက်မနည်းသေဆုံးပြီးတော့80ကျော်သေရသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်တေဆုံးသူအရေအတွက်နောက်ထပ်တိုးလာနိုင်တယ်လို့လည်းဆိုပါရယ်ပါကစ္စတန်နိုင်ငံမြို့တော်ကဘူးရဲ့မြောက်ဘက်မှာရှိတဲ့အမေရိကန်တို့ရဲ့အကြီးဆုံးဘက်ဂရမ်လေတပ်အခြေစိုက်စခန်းမှာဒီကနေ့အသေးခံဘုံခွဲလို့လူ4ယောက်ထက်မနည်းသေဆုံးပြီးတော့14ဦးထက်မနည်းသေရသွားပါရယ်အခြေစိုက်စခန်းရဲ့စားတောက်ခန်းပြပမှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့အာဖဂန်သတင်းဌာနကဆိုပါရယ်ရှင်
ဒီနေ့အတွက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလိုင်မန်တာရာဝါလီဖြစ်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.